Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။နိုဝင်ဘာလ24ရက်ဗုဒ္ဓဟူးနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 1925 30 minutes တို့အပြင် line meter 190 တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ခင်ဗျာ
။ဒီရန်ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာဂျေဇူတော်နေ့အထိမ်းအမှတ်အမေရိကန်သမ္မတဇနီးမောင်နှံနဲ့ဒုသမ္မတဇနီးမောင်နှံတို့ရဲ့လိုအပ်အလှူဒါနသမ္မတဘိုင်ဒန်ကြီးမှုကျင်းပမဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးပေါ်တရုတ်နဲ့ရုရှားတို့ရဲ့ဝေဖန်ချက်နဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘာဆန်ကြားကျွမ်းပေါ်ပို့တဲ့အစီအစဉ်ကိုကန့်ကွက်နေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ကပြန်ဆတော့မယ်ဆိုတဲ့သတင်းတွေအပါအဝင်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်တန်းနဲ့ကျွန်တော်ကြော်ကြော်သိပြပြပါမယ်။
ဟုတ်ကဲ့ပါခင်ဗျာဒီကနေ့တော်ရရှင်တို့နားဆင်ကြရမှာတွေကတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဆီယုံလိုမျိုးပေါ့နော်တခုဒီနေရာတခုပဲရှိတာပေါ့အခုဆိုတော့ဒီမရှိတော့တဲ့ခါကျတော့ကျွန်တော်တို့ဘာပီပီအမိနဲ့ကတော့အားကြီးနဲ့ဖြစ်ခဲ့ရအများ
လွိုင်းကော်မျိုးကဂိယူနာစေကန်ကဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းပြီးတော့ဒီကနေ့ပြန်လုပေးလိုက်တဲ့သတင်းကိုဥစွာနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့ NUG ငွေတိုက်စာချုပ်ကိုပြည်တွင်းပြည်ပကမြန်မာတွေဝယ်ယူနေကြတဲ့အခြေအနေမြန်မာပြည်ဟာကုမ္ပဏီဖျက်သိမ်းမှုပြင်ဆင်နေတာနဲ့ချင်းပြည်နယ်ကံပတ်လက်မြို့ကတိုက်ပွဲအကြောင်းတွေကိုနားဆင်ကြဖို့ရှိတဲ့အပြင်နိုင်ငံတကာသတင်းတွေမှာတော့အမေရိကန်သမ္မတရဲ့စီးပွားရေးအစီအစဉ်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်ဗုဒ္ဓနေ့ညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော့ဂျီလ်ဘိုင်ဒန်တို့ဟာမနေ့ကမှကြာရောက်မဲ့ကျေးဇူးတော်နေ့အထိမ်းအမှတ်ဖြင့်ကျက်စင်သားနဲ့ကစွန်းဦးတို့ကိုအင်္ဂါနေ့ကကိုယ်တိုင်ပြင်ဆင်ပေးခဲ့ကြပါတယ်။ဂျောင်းတွေနဲ့အိုးအိမ်မဲ့ဂေယာတွေအတွက်ချက်ပြုတ်ထားတဲ့အစားအစာတွေကိုချက်ပြုတ်ပြင်ဆင်ပေးတဲ့ Washington DC မြို့တော်က DC Central Kitchen ဆိုတဲ့အဖွဲ့မှာအဲ့လိုပြင်ဆင်ပေးခဲ့ကြတာပါ။သမ္မတဘိုင်ဒန်ဇနီးမောင်နှံနဲ့အတူဒုသမ္မတကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ကလည်းပဲတောင်ရှင်နဲ့ဟင်းအနှစ်တို့ကိုပြင်ဆင်ပေးခဲ့ကြပါတယ်။သမရဇနီးမောင်နှံဒုသမရဇနီးမောင်နှံနာမည်ကျော်စပူမှုဟိုဆေးအန်ဒရီယပ်စ်နဲ့ DC Central Kitchen ကဝန်ထမ်းတွေအားလုံးအတူတကွကျေးဇူးတော်နဲ့စားပွဲရာတွေကိုပြင်ဆင်ပေးခဲ့ကြတာပါအမေရိကန်မိသားစုတွေဟာကျက်စင်သောအသားနဲ့အတူချက်ပြုတ်ထားတဲ့အစားအစာတွေနဲ့တခြားအရန်စားပွဲရာတွေပါဝင်တဲ့ရိုးရာအဆင်အလာအစားအစာတွေကိုအတူတကွစားသုံးကြပြီးဂျာတာပရီနေ့မှာကြာရောက်မဲ့ Thanksgiving ကျေးဇူးတော်နေ့ကိုဆင်နွှဲလေရှိကြပါတယ်သမရဘိုင်ဒန်ဇနီးမောင်နှံဟာစားပွဲရာတွေကိုပြင်ဆင်ပေးပြီးတဲ့နောက်ဒီသတင်းပတ်ရဲ့ဂျန်နေရက်တွေမှာအပန်းဖြေအားယူမဲ့ Massachusetts ပြည်နယ်နန်တက်ကဲမြို့ကို Andrews လေတဲ့အခြေစိုက်စခန်းကနေ Air Force One လေယာဉ်နဲ့ထွက်သွားခဲ့ကြပါတယ
်။လူသားချင်းစာနာထောက်ထားမှုအကြက်တဲကိုတာလီဘန်တွေနဲ့ဆွေးနွေးဖို့အတွက် American ပြည်ထောင်စုရဲ့ Afghanistan ဆရာအထူးကိုယ်စားလှယ် Thomas West ဟာကာတာနိုင်ငံဒိုဟာမြို့ကိုနောက်ပတ်မှာသွားရောက်ပါမယ်။ Afghan လူဦးရေရဲ့60ရာခိုင်နှုန်းဖြစ်တဲ့24သန်းသောပြည်သူတွေဟာနေရာများစွာမှာငါဘေးရင်ဆိုင်နေကြရတယ်လို့ကုလသမဂ္ဂစာနာရေးခါစီစဉ်ကပြောထားပါတယ်။အမေရိကန်အထူးကိုယ်စားလှယ်ဟာတာလီဘန်ခေါင်းဆောင်တွေနဲ့ဒိုဟာမှာနှစ်ပတ်ကြာနေထိုင်ဆွေးနွေးတဲ့အခါအကြမ်းဖက်ဝါဒတံပြန်ဆက်ကြီးနဲ့လူသားချင်းစာနာထောက်ထားမှုအပါအဝင်အမေရိကန်အကျိုးစီးပွားဆရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Netflix ကပြောပါတယ်။အရင်အာဖဂန်စစ်အုပ်ရဲ့ဘတ်ဂျက်85ရာခိုင်နှုန်းနဲ့တိုင်းပြည် GDP ရဲ့40ရာခိုင်နှုန်းဟာနိုင်ငံတကာအလူရှင်အဖွဲ့စည်းတွေစီကလာလာဖြစ်ပါတယ်စစ်ရေးလမ်းကြောင်းကိုလိုက်မယ်ဆိုရင်တော့အဲဒီလိုအကူအညီတွေကပြတ်တောက်သွားမှာပါလို့အမေရိကန်အထူးကိုယ်စားလှယ်ကပြောပါတယ်တာလီဘန်ရဲ့အာဏာရပြီးကလေးကအာဖဂန်နစ္စတန်ရဲ့ပိုင်ဆိုင်မှုတွေကိုမရှိမပြောင်းနိုင်အောင်တားဆီးထားတာကိုလွတ်ပေးဖို့အမေရိကန်လွှတ်တော်ကိုအာဖဂန်နစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြီးခဲ့တဲ့အပတ်ကတောင်းဆိုထားပါတယ
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ္ဘာကထပြုကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးအတွက်သူတို့ကိုမဖိတ်ဘဲခြံထားတဲ့ပေါ်တရုတ်နဲ့ရုရှားတို့ကဒီကနေ့အပြင်းအထန်တုံ့ပြန်လိုက်ကြပါတယ်။ဒီအစည်းအဝေးအတွက်တိုင်ဝမ်ကိုဖိတ်ထားတဲ့ပေါ်တရုတ်ကအမျက်ထွက်ပြီးရုရှားကတော့ဒီအစည်းအဝေးကိုသွေးခွဲတဲ့လူရဲဖြစ်တစိကပ်ပြောဆိုပါတယ်။နိုင်ငံပေါင်း130လောက်ကိုဖိတ်ကြားထားတဲ့ဒီထိပ်သီးအစည်းအဝေးဟာသမ္မတဘိုင်ဒန်ရဲ့ရွေးကောက်ပွဲဂရီကိုတခုဖြစ်ပါတယ်။ဒီမိုကရေစီအစိုးရတွေနဲ့အာဏာရှင်အစိုးရတွေကြားအပြိုင်မှုကိုနိုင်ငံရေးဆိုင်ရာသူ့ရဲ့အဓိကမူဝါဒဖြစ်သမ္မတဘိုင်ဒန်ကသတ်မှတ်ထားတာပါ။ဒီမိုကရေစီထိပ်သီးအစည်းအဝေးလို့ဆိုတာကိုတက်ဖို့တိုင်ဝမ်ကိုဖိတ်ကြားရတဲ့ပေါ်အပြင်းထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံကပြောပါတယ်။ ထိတ်ကြားထားတဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့အဓိကမဟာမိတ်အနောက်နိုင်ငံတွေသာမကအီရတ်၊အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့လည်းပါဝင်ပါတယ်။အမေရိကန်နိုင်ငံကြီးဌာန website မှာအင်္ဂါနေ့ကထုတ်ပြန်ထားတဲ့ဖိတ်ကြားနိုင်ငံစီးရင်အရအမေရိကန်ဟာခွဲခြားတဲ့စီးသစ်တွေကိုဖန်တီးဖို့သူတို့အမြင်မှာကောင်းတဲ့နိုင်ငံ၊ဆိုးတဲ့နိုင်ငံဆိုတာမျိုးနဲ့နိုင်ငံတွေကိုသွေးခွဲဖို့ပိုပြီးလိုလားတယ်ဆိုတာပြနေတယ်လို့ရုရှားနိုင်ငံကပြောပါတယ်။ကြေညာထားတာအတော်ကြာပြီဖြစ်တဲ့ဒီစည်းဝေးကိုလာမယ့်ဒီဇင်ဘာလ9ရက်နေ့နဲ့10ရက်နေ့တွေကြာရင်အွန်လိုင်းကနေကျင်းပမှာဖြစ်ပြီးနောက်နေ့မှလုံမဲ့ဒုတိယကြိမ်စည်းဝေးကတော့လူကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမျှော်လင့်ချက်ကြီးကြီးမားမားထားခဲ့တဲ့နိုင်ငံတွေမှာဒီမိုကရေစီစုပ်ယုပ်ကြဆင်းနေချိန်မှာပဲဒီထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။ဆူဒန်နဲ့မြန်မာနိုင်ငံတို့မှာစစ်တပ်ကအာဏာသိမ်းတာနဲ့ကြုံထရပြီးအီသီယိုးပီးယားနိုင်ငံကအမေရိကန်တန်တမန်တွေအဆိုအဖြစ်ပေါက်ကွဲထွက်မဲ့အခြေအနေစီဦးတည်သွားနိုင်တဲ့ပြိပခါတစ်ခုအလယ်မှာရောက်နေပါတယ်။အာဖဂန်နစ္စတန်မှာတော့နှစ်20ကျော်ကြာပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းလိုက်ပြီးတာလီဘန်တွေအာဏာရလာပါတယ်
။အခုကြီးပေးရေးအဖွဲ့တွေကဝေဖန်နေတဲ့ကြားကပဲရိုဂျာဒုက္ခသည်တွေကိုဝေလံခေါင်ပြားရေလွှမ်းမှုနိုင်တဲ့ကျွန်းကိုပို့နေတာပြန်ဆတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဒုက္ခသည်တွေရဲ့ဆန္ဒကိုဆန့်ကျင်ပြီးဘာရှာချာကျွန်းကိုပို့နေတာဖြစ်တယ်လို့တချို့အခုကြီးပေးရေးအဖွဲ့တွေကစွပ်စွဲကြပေမဲ့လုံးဝကိုယ်သဘောနဲ့ကိုယ်သွားလို့သူတွေကိုတော့ပို့တာဖြစ်တယ်လို့အာရမိုင်းတွေကပြောပါတယ်။ဒီဘက်မှာနောက်ခဒုက္ခသည်2000ကိုပို့မှာပါ။မနစ်ဒီဇင်ဘာလကလေးကဒုက္ခသည်19000ကိုပို့ပြီးပြီဖြစ်ပါတယ်။စုစုပေါင်းရိုဟင်ဂျာဒုက္ခသည်သိန်းကိုအာရမိုင်းတွေကပို့ဖို့စီစဉ်ထားတာဖြစ်ပြီးကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံကသူတို့ကိုကူညီအကောက်အွယ်ပေးဖို့ပြီးခဲ့တဲ့လကသဘောတူလက်မှတ်ရေးထိုးထားပါတယ်။အင်ယာအောက်ဘူးတောင်းကပြောလို့ရှိရင်ကောင်းကောင်းဒီဇိုင်းထုတ်စီစဉ်ထားတာဖြစ်ပေမဲ့အလေးထားရမယ့်ပြဿနာတွေရှိနေတယ်လို့နိုင်ငံတကာချက်ချင်းဤအဖွဲ့ကြီးရဲ့အာရှပစိဖိတ်ဒေသညွှန်ကြားရေးမှူးအလက်ဇန်းဒားမက်သီယောကပြောပါတယ်။ကျွန်းပေါ်မှာရနိုင်တဲ့စတမိုင်းဆောက်ရှောက်မှုကအလွတ်လွန်ကိုအခြေခံကြယုံပဲရှိတယ်လို့သူကဆိုပါတယ်။ကြံခဲ့တဲ့မိသားစုတွေစီသွားလည်ဖို့ဘင်္ဂလားဒေ့ရှ်နဲ့ကူးကြီးတန်းကြီးသွားနိုင်ဖို့ခက်ခဲတဲ့နေရာလည်းဖြစ်တယ်လို့သူကပြောပါတယ်။ဘာရှန်ချာကျွန်းဟာဘင်္ဂလားဒေ့ရှ်နဲ့38မိုင်ဝေးပြီးစိုက်ကလုန်းမုန်တိုင်းတံကိုခံနိုင်ချေများတဲ့ကျွန်းမှာလွန်ခဲ့တဲ့အနှစ်90အတွင်းမှာမုန်တိုင်းကြောင့်လူတသန်းလောက်သေဆုံးခဲ့ရပါတယ်လို့ AFP သတင်းကဆိုပါတယ်။ဘာရှန်ချာကျွန်းကိုသွားရင်မြန်မာပြည်ကိုပြန်ရမှာမဟုတ်တော့တဲ့အတွက်ကျွန်မကတော့မသွားဘူးလို့ AFP သတင်းထားတာကိုရိုဟင်ဂျာဒုက္ခသည်တယောက်ကပြောကြားပါတယ်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကဗိုလ်ဓူညာဘက်တွေတွေကိုဆက်ပြီးပြောပြနေပါတယ်တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကရောဂါစပြီးကူးစက်ခဲ့ကြတဲ့ကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်များပြားခဲ့ပြီးဒယ်လ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ
်4000명이상의확진자가발생하고위중증환자도계속늘어나는어려운상황이계속되고
ကူးစက်သူအရေအတွက်4000ကျော်ရှိပြီးအသေးအံလူနာအရေအတွက်ကတိုးလာနေတာကြောင့်ခက်ခဲတဲ့အခြေအနေတွေမှာကျွန်တော်တို့ဆက်ရှိနေတော့မှာပဲအထူးသဖြင့်ဒီနေ့ပထမနေ့ဝက်မှာကာကွယ်ဆေးထိုးခဲ့တဲ့တက်ကြီးရွယ်တွေကိုကုတဲ့ဆေးရုံတွေနဲ့တက်ကြီးရွယ်ဂေယာတွေမှာကူးစက်သူအရေအတွက်ဒိုးလာတဲ့အခြေအနေကိုကျွန်တော်တို့တွေ့နေရပါတယ်လို့တောင်ကိုရီးယားကျန်းမာရေးဌာနကအကြီးအကဲတာဝန်ရှိသူဆွန်ယန်ရဲကပြောပါတယ်။နောက်ထပ်ကူးစက်သူအရေအတွက်4116ယောက်မှာအများစုကဆိုးမျိုးတော်နဲ့ပတ်ဝန်းကျင်ဒေသကဖြစ်တယ်လို့ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။အဲဒီနေရာတွေမှာဆေးရုံတင်ရတဲ့လူအရေအတွက်ဒိုးနေတာကြောင့်အထူးကျမှတ်ကုသဆောင်တွေမှာမနိုင်မနှင်းဖြစ်မဲ့အခြေအနေကိုစိုးရိမ်လာကြပါတယ်။တောင်ကိုရီးယားစီးပွားရေးပြန်ပြီးတိုးတက်လာစေဖို့ရည်ရွယ်ပြီးလူချင်းခွာနေရမယ့်စည်းကမ်းသတ်မှတ်ချက်တွေကိုမကြသေးခင်သတင်းပတ်တွေအတွင်းကဖြေလျော့ပေးခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်တိုးလာတာဖြစ်ပါတယ
်။စင်ကာပူနဲ့မလေးရှားနိုင်ငံတို့ဟာကိုဗစ်ကာကွယ်ဆေးရရှိပြီးသူတွေအတွက်ကွာရန်တီးလုပ်ဖို့ဒါမှမဟုတ်သတ်မှတ်ရအတိုင်းတည်ကြားနေထိုင်ဖို့မလိုအပ်ဘဲနိုင်ငံကနယ်စပ်ကုန်းလမ်းဖြတ်သန်းတော်လောက်ခွင့်ကိုနောက်ပတ်မှပြန်ဖွင့်တော်မှာဖြစ်တယ်လို့ပေါ်ဒူးနေကကြင်ညာလိုက်ကြပါတယ်ဒီနေဆက်ကုန်းလမ်းဟာကဘာပေါ်မှာအသွားလာအများဆုံးနေဆက်လမ်းတွေတဲကတလမ်းဖြစ်ပါတယ်ချန်ဂီနဲ့ကွာလာလမ်ပူနိုင်ငံကလေဆိပ်တွေကိုလည်းနိုဝင်ဘာလ29ရက်ကစပြီးဖွင့်မယ်လို့ကြင်ညာထားပြီးသားဖြစ်ပါတယ်နေဆက်ကုန်းလမ်းဖွင့်လိုက်တဲ့ဟာအဲ့ဒီအစီအစဉ်ကိုချဲ့လိုက်တာပါ နိုင်ငံသားတွေအများအနေထိုင်ခွင့်ရပြီးသူတွေတိုင်းပြည်အတွင်းရေရှည်ဝင်ထွက်သွားလာခွင့်လက်မှတ်ရထားပြီးသူတွေဟာအစီအစဉ်ရဲ့ပထမအဆင့်ဖြစ်တစ်ဖက်နိုင်ငံမှာရှိနေတဲ့မိသားစုတွေစီကိုသွားလာခွင့်ရရှိတော့မှာဖြစ်တယ်လို့စင်ကာပူဝန်ကြီးချုပ်ယုံကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားကလည်းကုလသမဂ္ဂနဲ့အကြောင်းပေါ်ထူးနေမှာတရားကြေညာပါတယ်။စင်ကာပူနိုင်ငံမှာလူဦးရေ
50,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000 ကာဝစီအမျိုးမျိုးထိုးထားတာတွေကနေပြီးခဲ့တဲ့နှစ်ကဂျာမနီဂျုံခဲ့ရတဲ့ဆောင်းရာသီကာလကိုဗစ်ရောဂါကူးစက်သူတိုးလာမဲ့အရေးကိုရှောင်နိုင်မှုရည်ရွယ်ခဲ့တာပါဒီတော့တွင်မှာပဲလာမယ့်လတွေအတွင်းကိုဗစ်ကူးစက်သူအရေးအတွက်ခံမှန်းထားတဲ့အတိုင်းတိုးလာမှာကိုဘယ်လောက်အထိကြာကြာနာနာကင်တွယ်နိုင်မလဲဆိုတာဥရောပမှာဆေးရုံကရင်အရေးအတွက်ဘယ်လောက်အထိရနိုင်မလဲဆိုတာနဲ့အဆုံးအဖြတ်ထပ်ပေးလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဥရောပယုံကဒီသတင်းပတ်အတွင်းသတိပေးထားပါတယ်လက်ရှိလမ်းကြောင်းအပေါ်အခြေခံတွက်ချက်ထားတာအရ53နိုင်ငံရှိတဲ့ဥရောပတိုက်တဝန်းမှာလာမယ့်နေဦးရာသီကြရင်ကိုဗစ်ရောဂါကြောင့်သေဆုံးသူနောက်ထပ်9သိန်းတက်ထိုးထပ်တိုးနိုင်ခြင်းရှိပြီးအဲ့ဒီအထက်က49နိုင်ငံရဲ့အထူးကြက်မှတ်ကုသဆောင်တွေမှာမြင့်မားတဲ့ဒါမှမဟုတ်လွန်ကဲတဲ့ဝန်ပြီလာမယ်လို့ခန့်မှန်းထားကြောင်း WHO ဥရောပယုံကအင်္ဂါနေ့မှာပြောခဲ့ပါတယ
်တယောက်ဒက်နစ်မန်ဖုန်ချွန်ဟာဘယ်မှာရောက်ရှိပြီးဘယ်လိုနေထိုင်နေလဲဆိုတာကိုနိုင်ငံရေးအရမှန်းဆသုံးမချကြဖို့တယောက်နိုင်ငံရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်တယောက်ထိပ်တန်းခေါင်းဆောင်တယောက်ကသူ့ကိုလိမ့်ပိုင်းဆိုင်ရာစော်ကားခဲ့ဘူးတယ်လို့ဆွဆွဲပြောဆိုပြီးတဲ့နောက်လူမြင်ကွင်းကနေဖုန်ချွန်ပျောက်သွားခဲ့တဲ့အတွက်သတင်းမီဒီယာတွေနဲ့လူမှုမီဒီယာတွေမှာမေကွန်မျိုးမျိုးထုတ်เสียဖြစ်ခဲ့တာပါ။အိုလံပစ်ပတ်ရင်စိတ်သက်ကိုချိုးဖောက်ပြီးအားကစားကိုနိုင်ငံရေးအဖြစ်သုံးချလို့တဲ့ပြောဆိုဆောင်ရွက်ချက်တွေကိုကျွန်တော်တို့ခိုင်ခိုင်မာမာဆန့်ကျင်ပါတယ်။အဲ့ဒီလိုပြုမူတာဟာအားကစားသမားအားလုံးရဲ့အကျိုးစီးပွားကိုဖျက်ဆီးတာပဲဖြစ်ပါလိမ့်မယ်။ဒါဟာတန်တမန်ဆိုင်ရာဆွေးနွေးစရာကိစ္စလည်းမဟုတ်ပါဘူး။သူမမကြာခင်ကလူမှုအားကစားပွဲတွေတက်ရောက်နေတာတွေ့ကြမှာပါလို့နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကြောက်လီကျန်းကပြောကြပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကတက္ကသိုလ်အားကစားပွဲတစ်ပွဲကိုဖုန်ချွန်တက်ရောက်လာတဲ့ဗီဒီယိုကိုမီဒီယာတွေကလည်းပြသခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကရခိုင်တရုတ်ဒုတိယဝန်ကြီးချုပ်ဂျန်ဂေါလီကသူနဲ့လိမ်ဆက်ဆံမှုအာဓမ္မပြုခဲ့တယ်လို့ဒီလစောပိုင်းကဆွဆွဲခဲ့ပြီးတဲ့နောက်ဖုန်ကိုလူမြင်ကွင်းမှာမတွေ့ခဲ့ရတော့တာပါ။ဒါကြောင့်သူမရဲ့လုံခြုံရေးအတွက်တရုတ်အဝေးရှိသူတွေကိုနိုင်ငံတကာကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ပြည်အမေရိကန်အတန်းကနေဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမအဦးဆုံးတော့ကရယာပြည်နယ်ကကျမရေဝန်ထမ်းတွေပြန်လွှတ်လာတဲ့သတင်းနဲ့စပါမယ်။ကရယာပြည်နယ်လမ်းကွော်မြို့မှာရှိတဲ့ဂိယူနာစေကန်ကကျမရေဝန်ထမ်း၁၈ဦးကိုစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားပြီးနောက်မနေ့ကညနေ6နာရီကျော်လောက်မှာပြန်လွတ်လာပါတယ်စစ်ကောင်စီရဲ့သတင်းတွေမှာတော့ဂရုနာစေကမ်းမှာကုင္ကြီးလှုပ်ဆောင်နေတဲ့ CDM ဆရာဝန်2ဦးနဲ့သူနာပြု4ဦးတို့ကိုထိရောက်စွာရွေးယူသွားမယ်လို့လည်းထုတ်ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပါခင်ဗျာ
ကရားပြည်နယ်လွိုက်ကော်မြို့နှောင်ရခရက်ကွယ်မှာရှိတဲ့ခရစ်တော်ဘုရင်ကက်သလစ်ဘုရားကျောင်းကိုနိုဝင်ဘာ22ရက်မနေ့ပိုင်းလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဝင်ရောက်ဆင်းသင့်ပြီးဘုရားကျောင်းထဲမှာဖွင့်လှစ်ထားတဲ့ဂိယူနာစေကန်းကကျမကြီးဝန်ထမ်း18ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဘုရားကျောင်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဒီလိုဖမ်းဆီးပြီးတော့နောက်တစ်နေ့ဖြစ်တဲ့နိုဝင်ဘာ23ရက်ညနေ6နာရီကျော်လောက်မှာသူတို့18ဦးစလုံးပြန်လုလာတယ်လို့ပြောပါတယ်ဘာကြောင့်ပြန်လို့လာတာလဲစစ်ကောင်စီကဘာတွေစစ်ဆေးမေးမြန်းတယ်လဲဆိုတာကိုအသေးစိတ်ပြောမသွားပါဘူးဒါပေမဲ့ပြန်လို့လာသူတွေဟာစိုးရင်ပူပန်မှုတွေနဲ့အတော်ကြောက်ရွံ့နေတာကိုတွေ့ရပြီးတော့ဘဝလုံးကျုံမှုမရှိတဲ့အနေအထားမှာဖြစ်နေတယ်လို့ပြောပါတယ်ဒီဂိယူနာစေခတ်မှာကုညီလှုပ်ဆောင်နေတဲ့ CDM ဆရာဝန်2ဦးနဲ့သူနာပြု4ဦးတို့ဟာပြီးခဲ့တဲ့မတ်လမှာပုံမှန်905ကကြင်နဲ့အမှုဖွင့်ခံရသူတွေဖြစ်ပြီးထိရောက်စွာအရေးယူသွားမယ်လို့လည်းစစ်ကောင်စီကထုတ်ပြန်ထားပါတယ် စစ်ကောင်စီထုတ်ပြန်ချက်တွေမှာတော့အကြမ်းဖက်အဖွဲ့အစည်းကဒဏ်ရာရသူတွေ၊ကျန်းမာရေးမကောင်းသူတွေကိုဆေးကုသဆောင်ရွက်ပေးနေတယ်ဆိုတဲ့သတင်းကြောင့်ဝင်ရောက်ဖမ်းဆီးတာလို့ဖော်ပြပါတယ်။ဝင်ရောက်စီးနှင်းရှာဖွေရမှာကိုဗစ်လူနာသည်တွေအပါအဝင်လူနာ48ဦးကိုတွေ့ခဲ့ရပြီးသူတို့ကတော့လွိုက်ကောပြည်သူစေရင်ကိုလွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ဖျားကျောင်းတာဝန်ရှိသူတို့ကတော့ဖန်စီရှာဖွေမှုနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုမသိရသေးပေမဲ့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ်
။အဲ့ဒီကိစ္စတွေအဲ့တော့ဟိုအတမ်းနဲ့ဆုံးအချင်းချင်းအောင်လို့ကျွန်တော်ညှိနှိုင်းဆောင်ရွက်ဖို့လုပ်ရှိပါတယ်ဆက်လက်ပြီးတော့မှာလို့
CDM လောက်ထားတဲ့ဆေးဝန်အုပ်နဲ့သူနာပြူလေးဦးတို့ကိုတရားစွဲဆိုသွားမယ်ကိစ္စနဲ့ပတ်သက်လို့အသေးစိတ်အခြေအနေကိုသိရှိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဖုန်းကိုင်ဖြေဆိုခြင်းမရှိပါဘူး။နိုဝင်ဘာ22ရက်မနေ့9နာရီခွဲလောက်မှာစစ်ကောင်စီကအင်အားအလုံးရင်းနဲ့ဖျားကျောင်းအနီးလမ်းတွေနဲ့ဖျားကျောင်းပရဝုံတစ်ခုလုံးစစ်ရင်အားဖြန့်ကျက်ထားပြီးတော့ကျောင်းဆောင်တွေအားလုံးတခန်းဝင်တခန်းထွက်မွေးနောက်ရှာဖွေတာတွေလုပ်ပြီးတော့ပစ္စည်းတချို့နဲ့ငွေကြေးတွေယူဆောင်သွားတယ်လို့ပြောပါတယ်။စစ်ကောင်စီကတော့လိုင်စင်မဲ့မော်တော်ယာဉ်လေးစင်းတွေ့ရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒေသခံပြည်သူကကွယ်ရေးအဖွဲ့ PDF တွေကိုစေဝါနဲ့လက်နက်ပစ္စည်းတွေကူညီထောက်ပံ့နေဆိုရဲဆွဆွဲချက်နဲ့ဖျားကျောင်းတာဝန်ရှိသူကအခုလိုပြောပါတယ
်။ PDF ရန်သူ PDF ရေဘလတ်ချာချင်တယ်။နောက် PDF ရေလတ်ချာချင်တယ်။မဒီကောင်းကောင်းကလက်နက်ရှိနာပါ
။ကက်သလစ်သာသနာဦးဆောင်ဖွင့်လှစ်ထားတဲ့ဂိယူနာစစ်ခန်းကတော့1998ခုနှစ်ကစတင်ဖွင့်လှစ်ကြတဲ့ကတရားဝင်လှိုင်စင်ရရှိထားတဲ့စစ်ကံတစ်ခုဖြစ်တယ်လို့ပြည်သူလူထုတွေကူညီကူသပေးနေတဲ့စစ်ကံတစ်ခုဖြစ်တယ်လို့လည်းပြောပါရယ်စစ်ကောင်စီကစီးနှင်းထားတဲ့အခြေအနေကြောင့်တကယ်ယုံနာစစ်ကံကိုရယူပိတ်ထားရမှာဖြစ်တယ်လို့လည်းပြောပါရယ်ဒါကြောင့်ပြည်သူလူထုတွေအခက်အခဲအများကြီးဖြစ်သွားနိုင်တယ်လို့မြို့ခံတအူကအခုလိုပြောပါရယ
်ကျွန်တော်တို့ဘာသာကဒီဟာကြီးကလောက်လာတာအနည်း20ကျော်လက်ရှိနေပြီနောက်ဒီဒီမော့ဆိုဖီစိုးစစ်ဆောင်နေရတဲ့လူတွေအကလုံးကအဲ့ဒီမှာပဲအားကိုအားထားရပြီးပြီးတော့မှစီးယုံလိုမျိုးပေါ့နော်တခုဒီနေရာတခုပဲရှိတာပေါ့အခုကျတော့သူမရှိတော့တဲ့ခါကျတော့ကျွန်တော်တို့ပီပီအနေနဲ့ကျတော့အားကြီးနဲ့အခက်အခဲတွေအများကြီးကျွန်တော်တို့ရဲ့ပီပီထူရဲ့ဘဝကတော်တော်ကြီးကိုအခုကမဲ့သွားတာပေါ့နော
်ပရာဟိတာလုပ်ငန်းအကူအညီပေးနေတဲ့အဖွဲ့အစည်းတွေကသူသားအကျိုးပြုလုပ်ငန်းလှုပ်ဆောင်သူတွေဟာရန်သူမဟုတ်တယ်လို့အကြမ်းဖက်သမားလည်းမဟုတ်တာကြောင့်ဒီလိုမျိုးအမှုကျန်းစီနင်တာမျိုးကိုရှုံ့ညားတယ်လို့ဖခင်ကျောင်းတာဝန်ရှိသူကပြောပါတယ်
နောက်လောင်ပြောပြပေးခဲ့ရပါခင်ဗျာမကြခင်မှာမြန်မာပြည်ကကုမ္ပဏီဖြတ်သိမ်းမှုပြင်ဆင်နေတဲ့သတင်းကိုတင်ပြပေးတော့ပါမယ်အခုတော့ NUG အစိုးရကငွေတိုက်စာချုပ်တွေပြည်တွင်းပြည်ပကလူတွေဝယ်ယူနေကြတဲ့သတင်းကိုတင်ပြပေးပါအောင်မယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ငွေတိုက်စာချုပ်တွေကိုရောင်းချလို့ရတဲ့ငွေဟာ24နှစ်အတွင်းမှာအမေရိကန်ဒေါ်လာ6သန်းကျော်ရှိထားတယ်လို့ NUG ဘက်ကထုတ်ပြန်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပရောက်မြန်မာတွေထဲမှာလည်းဒီငွေတိုက်စာချုပ်ကိုဝယ်ယူထားတာတွေဝယ်ဖို့စိတ်ဝင်စားတဲ့သူတွေရှိနေကြတယ်ဆိုတော့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကဖော်ပြပေးပါပါခင်ဗျာ
။လူဦးတော်လိုင်းရေးအတွက်ရန်ပုံငွေရရှိဖို့ရည်ရွယ်ပြီးတော့ငွေတိုက်စာချုပ်တွေကို NUG ကနိုဝင်ဘာလ22ရက်မှာစတင်ထုတ်ရောင်းလိုက်တာပါ။ဒီလိုထုတ်ရောင်းပြီး2ရက်အတွင်းမှာ American Dollar 6သန်းကျော်ရရှိလာပြီလို့ NUG ရဲ့ Online Radio ကနေကြေညာခဲ့သလိုနိုင်ငံတကာသတင်းမီဒီယာတွေမှာလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။ဒါကြောင့်လေပြည်တွင်းမှာဒီငွေတိုက်စာချုပ်ကိုဘယ်လိုဝယ်ရမလဲဘယ်လိုလွယ်ကူတဲ့နည်းလမ်းကိုသုံးရမလဲဆိုတဲ့မေးခွန်းတွေဖြစ်နေပါတယ်။အင်တာနက်ပေါ်မှာဝယ်ယူတဲ့အခါမှာဖြစ်လေရှိတဲ့နည်းပညာရှုပ်ထွေးမှုကြောင့်ဝယ်ယူရမှာအခက်အခဲကြုံရတာတွေရှိနေကြောင်းရန်ကုန်မှာနေထိုင်သူတို့က VOA ကိုပြောပါတယ်။ရန်ကုန်မှာနေတဲ့ကိုဇေယျကျော်ကတော့ဒီရက်ပိုင်းမှာ NUG ရဲ့ငွေတိုက်စာချုပ်ဝယ်တဲ့သူများပြားနိုင်တာကြောင့်နည်းပညာချုပ်ရင်းတာကိုရှောင်ရှားဖို့လာမယ့်ရက်ပိုင်းကျမှဝယ်သွားမယ်လို့အခုလိုပြောပါတယ်။
ဝယ်ရကောင်းတာပေါ့အခုဆိုရင်လည်းနိုင်ငံတကာမှာလည်းသတင်းတွေကောင်းကြီးပိုင်းမှာပါလာပြီ။ဒါပဲပြောပြော NUG အတွက်ရန်ကုန်ကြီးရတယ်။နံပါတ်1အချက်ကဒါဒီလူတွေကလူကြီးကိုပြည်ဝင်တိမှတ်ကြည့်နေဆိုတော့ဒါစာအတုံးမရဘူးဆိုတာတော့မှဝန်ကြီးချောက်ခံနေတာဒါကြီးပို့ပြီးတော့လက်တွေ့ပါတယ်ဆက်တည်ကြတဲ့လူတွေကျွန်တော်ယူဆတယ
်။ဂျပန်ရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေကြေးစာချုပ်ကိုဝယ်ယူထားသူတွေရှိကြောင်းဂျပန်ရောက်မြန်မာနိုင်ငံသားများအသင်းရဲ့ဥက္ကဋ္ဌဦးတန်းဆွေကပြောပါတယ်။ကျန်တဲ့မြန်မာတွေလည်းလက်ကင်ဖုန်းတွေကတဆင့်အလွယ်တကူဝယ်ယူနိုင်အောင်လဲအဖွဲလိုက်အကူအညီပေးမဲ့အစီအစဉ်တွေရှိကြောင်းသူကပြောပါတယ
်။ဒီဝေစုတာကျုပ်ကိုသူတို့ဝယ်ခြင်းနဲ့ဒါသူတို့ရဲ့ဒီမှာနိုင်ငံရဲ့နိုင်ငံရေးချက်ကိုသူတို့တာဝန်ပတ်သက်ခွေရခွေပြတယ်လို့လေသူတို့တာဝန်ချိုးပြလဲမရှိဘူး။ဒါပေမဲ့သူတို့ကလည်းဆက်ဆောင်မရှိဘူး။အဲ့လိုမသိတဲ့လူတွေကိုသူတို့တွေကဒီခုရဲ့ဒီပုံပိုင်းဖုန်းတွေကနေပြီးတော့ဘယ်လိုလဲခုခုလုံးလို့ရလဲဆိုတဲ့ဒီပညာကိုပေါ့ကိုယ်တော်တို့လာပတဲ့ဒုံးလေးလောက်မှာအဲဒီဂျပန်နိုင်ငံမှာရှိတဲ့ဒီချိုလူစီကားတဲ့လူတွေပါတစ်ထိုင်တည်းနဲ့ဒီလမ်းလေးမှာကိုတို့လုပေးလိုက်တယ်ပေါ့အဲတော့တချို့ကျတဲ့ခါကျတော့သူတို့ဒီလိုပေါ့လေသွားရေးလာရေးနဲ့ဒီလိုလည်းမအားရတဲ့လူတွေက တမ်းမကြီးကလည်းဒါမျိုးတွေစစ်ပြီးလုပ်ဖို့တော့ကိုယ်လေးစဉ်းစားတဲ့သူတွေကြတော့စုပြီးတော့ပေါ့လေကိုစားပေါ်ပြီးပြီးတော့ဆောင်ရွက်ပေးမှုဆိုတဲ့စီစဉ်ကိုလည်းကျွန်တော်တို့လုပ်နေပါတယ်ကျွန်တော်တို့၃လရဲ့တွင်လောက်မှာအဲလိုစနိုင်မယ်လို့ကျွန်တော်ပြောလိုက်တာပါ
ငွေတို့မပေးတဲ့ NUG ရဲ့ဒီငွေတိုက်စာချုပ်ကိုနှစ်နှစ်သက်တမ်းသတ်မှတ်ထားပြီးတော့စာချုပ်တစ်စောင်ကို American Dollar 100 500 1000နဲ့ 5000 နဲ့ဆိုပြီးတော့၄မျိုးခွဲထားပါတယ်ပို့ပြီးရှင်းလင်းလွယ်ကူတဲ့ online စနစ်ကိုအသုံးပြုသွားမယ်လို့ NUG ရဲ့စီမံဘဏ္ဍာဝန်ကြီးဌာနကအင်္ဂါနေ့ကထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဒေါ်တန်းသန်းဆွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အစည်းအဝေးကြောင့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးအစိုးရကငွေတိုက်စာချုပ်တွေကိုပုံမှန်အတိုင်းဆိုရင်တစ်လတစ်ကြိမ်အယောင်းဝယ်လုပ်လို့ရှိပါတယ်။ဖေဖော်ဝါရီလ1ရက်မှာစစ်ကောင်စီကအာဏာသိမ်းခဲ့ပြီးတဲ့နောက်တပ်တန်း၄နှစ်ပေးထားတဲ့ချက်တန်းပေါင်း2သိန်းရှိတဲ့ငွေတိုက်စာချုပ်တွေကိုလေလံတင်ရောင်းချမယ်လို့ကြေညာခဲ့တာပါ။ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးတွေကိုလုံးပိုင်ခွင့်မရှိတဲ့စစ်ကောင်စီကထုတ်ရောင်းတဲ့ငွေတိုက်စာချုပ်တွေကိုမဝယ်ကြဖို့ပြည်သူ့လွတ်တော်ကိုစားပြီးကော်မတီ CRPH ကဖေဖော်ဝါရီလ18ရက်မှာတောင်းဆိုထားပါတယ်။ကြာကလအမျိုးသားညီညွတ်ရေးအစိုးရ NUG ကရောင်းချတဲ့ဒီငွေတိုက်စာချုပ်တွေနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမျိုးတွေမရှိသေးပါဘူးခင်ဗျာ
။ကော်မတီသူတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာချင်းပြည်နယ်ကံပက်လက်မြို့ကတိုက်ပွဲသတင်းကိုတင်ပြပေးသွားပါမယ်။အခုတော့မြန်မာပြည်ဟာကုမ္ပဏီဖျက်သိမ်းဖို့စီစဉ်နေတဲ့သတင်းကိုပြောပြပါမယ်။မြန်မာပြည်ဟာလုပ်ငန်းဖျက်သိမ်းဖို့ဥပိုင်ကုမ္ပဏီဘက်ကတရားရုံးကိုရှောက်ထားတဲ့အပေါ်မှာနိုင်ငံတကာဖက်ဆက်ကုမ္ပဏီဖြစ်တဲ့ Kirin Japan ကုမ္ပဏီဘက်ကကန့်ကွက်ထားပါတယ်။ဒီပြဿနာနဲ့ပတ်သက်လို့မြန်မာဥပိုင်ကုမ္ပဏီအထွေထွေမန်နေဂျာဦးလာမျိုးနဲ့အမည်မဖော်လိုတဲ့စီးပွားရေးသုံးသပ်သူတဦးတို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြပေးထားပါတယ်ခင်ဗျာ
။ကျွန်တော်တို့ဒီအချိန်မှာတော့ကျွန်တော်ဘာမှရှင်းပြလို့မရသေးဘူးဗျ။ကျွန်တော်ဥပဒေအတိုင်းပဲဆောင်ရွက်နေတာရှိပါသေးတယ်။
ဟုတ်ကဲ့ဥပဒေအတိုင်းဆိုတော့ဘယ်လိုမျိုးဥပဒေအတိုင်းလဲ
။according to the law existing law ပေါ့ဗျာအတိတိုင်းပါပဲ
ဟုတ်ကဲ့ဟိုကီရင်ဘက်ကတော့ဥပဒေနဲ့မညီတဲ့သဘောမျိုးကန့်ကွက်ထားတယ်ပေါ့နော်
ဒါတော့သူတို့အထင်မှာပဲဗျာကျွန်တော်အနေနဲ့ကတော့ဘာမှမပြောလို့ပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာမျိုးခင်ဗျာအဲ့ဒီတော့ဒီပြဿနာရဲ့ထူးခြားမှုကိုမေးရမှာအမည်မဖော်သူတဲ့စီးပွားရေးသုံးသပ်သူတူကအခုလို့ဆက်ရှင်းပြပါတယ
်ကျွန်တော်တို့ဖေဗူလီလကလေးကဒီဂျပန်ပါတနာပေါ့နော်မြန်မာပြည်ရဲ့ဂျပန်ပါတနာကီရင်ကဒီဖက်ဆက်ကနေပြီးနှုတ်ခွမယ်သူတို့စကားနဲ့ဆိုရင်တော့တစင်ချင်းလျှော့ချပြီးတော့နှုတ်ခွမယ်လို့ကြေညာထားတယ်ဒါပေမဲ့အခုအော်ရကောင်းတာကဒီဖက်ဆက်တည်ထောင်ထားတဲ့မြန်မာဘရူဝါရီပေါ့နော်လီမစ်တက်ကိုဟိုဆင်းရှင်းလင်းဖြစ်သိမ်းမယ်ဆိုတဲ့အခါသတင်းစာမှာဟလာကြေညာတဲ့အဆင့်တော့ရောက်လာတယ်ပေါ့နော်ဆိုတော့တရားရုံးဒီပါတီတင်ပြတဲ့အဆင့်ရောက်လာတယ်ဒါပေမဲ့ဟိုတစ်ဖက်ကသဘောမတူဘူးဆိုတော့အဲနှစ်ဖက်ဟိုရင်းဖြစ်ရမယ်ဟိုညှိနှိုင်းပြီးလောက်ကမကိစ္စမှာဟိုကျွန်တော်တို့ဟိုမမျောလင်းနဲ့မမျောလင်းမဲ့ပြဿနာတွေရှိနေပုံပေါ်တယ်အကြမ်းမြင့်တော့ကျွန်တော်အဲ့လိုကောက်ချက်ဆက်လို့ရ
ဟုတ်ကဲ့အဲ့ဒီတော့ဒီနေရာမှာအဓိကပြဿနာကဘာဖြစ်နေတယ်လို့သုံးသပ်လို့ရနိုင်မလဲ
စဉ်းစားကြရနှစ်ချက်လောက်ရှိတယ်လို့ကျွန်တော်ထင်တယ်ဒီကီရင်ကမြန်မာဘီယာနဲ့ဖက်ဆက်ပြီးတော့ပြည်တွင်းမှာထုတ်တဲ့အခါမြန်မာဘီယာရောသူရဲ့ကိုပိုင်တစိမ့်ကီရင်ရောထွက်တယ်ဆိုတော့ဟိုစတဲ့ကနှစ်ပေါင်းများစွာလေဝကြီးဥထားတဲ့အမှတ်တစိမ့်ဖြစ်တဲ့အတွက်ကြောင့်သူအကျိုးမြတ်တော်တော်ကောင်းတယ်ဆိုဒီအကျိုးမြတ်ကောင်းတာကတော့ဟိုဒါရမက်ဆရာတစ်ခုပေါ့လေနောက်တစ်ခုကတော့ကျွန်တော်တို့အရင်နှုန်းကဟိုတိုက်ကပီယာနဲ့နှစ်ပေါင်းများစွာဖက်ဆက်လုပ်ခဲ့တာဟုတ်နော်တိုက်ကပီယာဆီကနေပြီးတော့မှဟိုကီရင်ကလက်ပြောင်းယူခဲ့လို့မမီလေအဲ့တော့အဲ့ဒီကိစ္စမှာသူတို့ဒီဖက်ဆက်ဖွဲ့စည်းထားတဲ့ဟာမှာအခုကီရင်ဘက်ကပြန်ပြီးတော့သူတို့ဖြစ်စေခြင်းတဲ့ပုံစံနဲ့ပြန်ပြီးတော့ခွဲထွက်ဖို့ရှေ့မှာဖွဲ့စည်းထားခဲ့တဲ့ဟာနဲ့ဘာများပြဿနာရှိကြလဲပေါ့အဲ့ဒီနှစ်ချက်ကျွန်တော်တို့တွေ့ရတယ်ဘာကြောင့်လဲဆိုတော့ကီရင်ကလည်းပြောထားတာရှိတာကိုဟိုသူတို့အနေနဲ့ကတော့ဗမာပြည်စည်းကွက်မှာဆက်ရှိခြင်းနဲ့ဆိုတာသူတို့ပြောထားတဲ့စကားလေးရှိတယ်
ဟုတ်ကဲ့ဒီညှိနှိုင်းမှုမရှိတဲ့သဘောပေါ့နော
်ဟုတ်ကဲ့ဟိုတည်င်းမှာလေဒီလိုပဲရေးထားတယ်လေနော်ဟိုပူပေါင်းဆောင်ရဲ့တာမရှိဘူးပေါ့ဒီဥပိုင်ကုမ္ပဏီဘက်ကနေပြောအဲ့လိုဆိုတယ်အဲ့တော့ဟိုစောစောကအချိုးမြတ်အခုကဒီဆရာတော်သိပြီးတဲ့ကာလမှာအချိုးမြတ်လည်းတော်တော်ထိခိုက်တယ်လို့ကြားတယ်ဆိုတော့အဲ့ဒီဟာပေါ်မှာဟိုထိခိုက်တဲ့အပေါ်မှာ ညီနိုင်လို့မရတာလားကျွန်တော်ပြီးတော့ခုနကဟိုငကိုးဖွဲ့တီးထားတော့ငါဟိုပုံစံကအခုတကယ်လို့ဟလာပြန်ပြီးတော့ဟိုသင်းရှင်းဖြတ်သိမ်းမှုလုပ်တဲ့အခါမှာညီနေရခက်တဲ့အခြေအနေတွေရှိနေသလားအဲနောက်ပြီးတော့ဟိုကီရင်ဘက်ကလည်းသူကဒီဒီကမှာဆက်ရှိကျင်နေသူကတဖြည်းဖြည်းလျှော့သွားကျင်နေဆိုတော့သူလုပ်ကျင်နေပုံစံနဲ့နော်ဒီဥပိုင်ဘက်ကသူတို့လိုကျင်တာပေါ့နော်
လူလူကျင်းအစွဲကျွန်တော်တို့စီမှာဖြစ်တတ်တာကတော့ဒီစစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကကိုယ်အသာစီးအမြဲယူလို့ရှိအောင်နော်အဲ့တော့အဲ့ဒီပုံစံမျိုးနဲ့ချင်းကတ်တဲ့အတွက်ညှိမရလားပေါ့နော်အဲအဲ့လိုဖြစ်နိုင်ကြရောမြင်ရပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝင်းမင်းတင်ပြပေးခဲ့တာပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေပို့ထုတ်နေကြပါရင်စီစဉ်တွေကိုဆက်လက်ထု
စစ်ကောင်စီတပ်တို့အကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားရမှာကံပက်လက်မျိုးအစိုးရရုံတချို့မီးလောင်ပျက်စီးခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံကပြောပြပေးပါပါခင်ဗျာကံပက်လက်မျိုးနယ်အတွင်းကံပက်လက်ချင်းကာကွယ်တပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ဒီမနေ့နဲ့မနေ့ညပိုင်းကပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးအစိုးရရုံတချို့မီးလောင်ပျက်စီးခဲ့တာ ni mana cara kita juga una kalau macam dari akama kampulet asyik tekan ni kunci jauh nama enala macam rumah kita pilih kaca dah kini cara dia juga lo mesti ya bu.
Mana nyawa mana pergi ke daikai mood tu? Asalnya cuci ojo ye yau ne, luai mood jijai ye yau milang jangan ni lo CDF kau sang duga piao barai.
Mereka senai mah, untuk yang yang terus yang ne, lawak yang ah milang ne, kongsong lang ne, dama macam mudi, tayang ni dah le, dama le masih aku, biasa lah aku kau kongsong, karena nasi nada mara, terlalu kicap.
Mereka kembali cingkar gaya tapai, CDF tersekan terkuku, sekarang si tak mishu gelu, aku lo soya yang ne go, tempian mishu muri, lo sauna lo yusa jau, nyogan duga piao barai.
CDS itu kan tak kuku, kita tiga misu lagi, selain menama itu je. Elah misu lagi jadi, ni ada orang beli ke konsium ni, lawak kalung tu misu jadi. Elah ni 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 lecet ni tu barai. Yang tampi mah, di nanti kita kacau ramu teri malam ni tu, ini kami jadi.
Tinggal pi barai, tapi barai tu yang mungkin tu, ni agak ni tengah ni ada le si barai. Kembali mungkin tapi barai cini ni betul lo, si konsium pi agun ya gua setuai kebe mele, ni agak bau. Kembali mula, cinta gue itu pun CDF ni sekarang ini terja, mila lega sabi, takai mule si negara wa, mila gani dingin ti takai bawa, jendong zegam cipu agai biro, napa takai mule si negara lo CDF kau zang duga biar bare, dilo takai bawa jauh mula bido caya jauha, kayaan doka deh sekan, awin doka deh sekan ne, magui tak somyo ne riba ma tengshau ni ya bare, cipu ni riba ma soin le, minta kembali, ha ka tandalan madubi. Palan sare mionega didagan kawai tapwari ne sikongsi ija taipwari pshipwa nira ba. Nyama sitaka ana tenge vire naupayin tanayangan loo taita ne kankwa sannapya mure pshipwa ge baare. Eri sannapya mure ajanpa neinin kanya vire naumaro sikongsi tako sanjin tolan mure zadai sotalo pshipwa nira ba kamya.
Kunyinyam jopya pigera ba kamya. Perasaan aku nasi ni jangan ragaro. View Amerika antara ye buruh ni nyabain tolong jadi pibale. Macam mana duit nyabain sisi ni ko selatin piapa itu bawa me. View Amerika antara ye nyabat asisi ni ko ro. Tene ko nacein tolong pini lap pibale. Nenek ni nyabat asisi ni ko ro. Mana cawan ikan ni kuna naik ti lainu mita tungsen ni kilohas ko tungangan ni. Lainu mita lizak ko kilohas city sikun tungyaru bin. Lainu mita dia koze kilohas tengah kongaru gani ba. Daya panju nasi ni nyabat kena. Nyabat nyabat asisi ni ko ro. ไลน์โนมิตาสักกูสังอันเนี่ยต้องเส้นยึดตัวเป็นสนิทในงูนี่เดี๋ยวมาไลน์โนมิตาที่อากูเซกิลูฮัสติงอาคงอาดูกันเนี่ยได้ยินนักสินัยยาดูวิโอเอออินเทอร์เน็ตเว็บไซต์สามยานันเนี่ยยูทูบเน็ตเฟซบุ๊กลุมุกุนเยสสามยานาดูกันนี่เลยได้ยินนักสินลุยานัยยาบาร์คเนี่ย
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။
VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနဲ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကြမ္မာရေးမြမအရေးသုံးသက်ခြင်းနဲ့အားကစားကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အဲ့ဒါတွေကိုမတင်ဆက်ခင်မှာတော့အမေရိကန်သမ္မတကလောင်စာဆီဈေးတွေတက်နေတဲ့ကိစ္စကိုဘယ်လိုဖြေရှင်းဖို့ကြံစည်နေသလဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုမှာလောင်စာဆီနဲ့ကုန်စည်နှုန်းတွေအတော့ကိုမြင့်တက်နေတာကြောင့်သမ္မတဂျိုးဘိုင်ဒန်ကဒီလိုအခက်အခဲတွေကိုအထောက်အကူဖြစ်စေမဲ့အဓိကခြေလှမ်းတစ်ချက်ကိုစတင်လိုက်ပါတယ်။စားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုဝန်ထုတ်ဝပေါ်တွေဖြေလျော့သွားအောင်မဟာဗျူဟာကျအတိုးလောင်ထားတဲ့အရန်လောင်စာဆီတွေကိုထုတ်ပေးမှာဖြစ်ပါတယ်။ VOA သတင်းတောက်အနီတာပါဝဲလ်အင်ဘီရောကနေသတင်းပေးပို့ထားတာကိုတော့နားလောင်ကတင်ပြပေးပါမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဂျေဇူတော်နေ့အားလိုက်ရရာသီရောက်တိုင်းပြည်သူပြည်သားတွေဈေးဝယ်ထွက်ရတာကိုသိတဲ့ဘောကြမ်းမှသမရဂျိုးဘတ်တန်ကကောင်းနားလဲပါတယ်။အခုလိုအားလိုက်ရဈေးဝယ်ရသည့်ကာလရောက်လာချိန်မှာဓာတ်ဆီနဲ့ကုန်စည်နှုန်းတွေအပြင်ငွေကြေးဖောင်းပွားမှုတွေကလည်းအဆမတန်မြင့်တက်နေတာပါ။ ABC သတင်းဌာနကလက်သလောကောက်ယူထားတဲ့လူမှုစစ်တမ်းအရအမေရိကန်ပြည်သူ55ရာခိုင်နှုန်းတို့ကသမရဘတ်တန်ရဲ့စီးပွားရေးကင်တွယ်ပုံကိုသဘောမကျတာကိုတွေ့ရပါတယ်။စီစေတက်နေတာကိုဖြေရှင်းတဲ့အနေနဲ့မဟာဗျူဟာကျတူလောင်ထားတဲ့အရန်လောင်စာစီစီပေါင်းတန်90ကိုထုတ်ပေးဖို့တမရဘိုင်ဒန်ကအင်္ဂါနေ့မှာညွှန်ကြားခဲ့တာပါအိန္ဒိယဗြိတိန်နဲ့တရုတ်အပါအဝင်အခြားလောင်စာစီအထူးကလိုအပ်တဲ့နိုင်ငံတွေကလည်းအလားတူလုပ်ကိုင်းမှုပြင်ဆင်ထားတယ်လို့တမရဘိုင်ဒန်ကခုလိုပြောပါတယ
် I've worked hard these past few weeks and calls and meetings
ကျွန်တော်တို့ဒီဆိုင်နေရတဲ့ကိစ္စကိုဖြေရှင်းနိုင်ဖို့ဒီဘကောင်းဆောင်တွေမူဝါဒရေးဆွဲသူတွေနဲ့ခုသတင်းပေါ်တွေမှာကျွန်တော်ဖုန်းနဲ့ရောအစည်းအဝေးတွေပါလုပ်ပြီးတော့စကားပြောခဲ့ပါတယ်။အခုလိုစူပေါင်းဆောင်ရွက်ရုံနဲ့လောင်စာဆီဈေးတွေကိုညာတွင်ချင်းကျသွားအောင်တော့လုပ်နိုင်မှာမဟုတ်ပါဘူး။အပြောင်းလဲတွေတော့ဖြစ်လာပါလိမ့်မယ်
။ဒါပေမဲ့လည်းဒီလောက်ရတဲ့တင်လုံလောက်ပါရဲ့လား။ Brookings Institute ကဘတ်ဂျက်နဲ့ငွေကြေးဆိုင်ရာမှုဝါဒညွှန်ကြားရေးမှူး David Wessel ကအခုလိုသုံးသပ်ပါတယ
်။ It's clearly designed to do two things. One is
ဒါကအခြေအနေနှစ်ချက်ကိုရှင်းရှင်းလင်းလင်းဖန်တီးလိုက်တာပါ။တစ်ချက်ကသမရအနေနဲ့စီစည်းကြအောင်လုပ်ပေးနေတယ်ဆိုတာကိုအမေရိကန်ပြည်သူတွေကိုအသိပေးလိုက်တာဖြစ်တယ်လို့နောက်တစ်ချက်ကတော့တရုတ်နိုင်ငံအပါအဝင်အမေရိကန်မိတ်ဖက်နိုင်ငံတွေနဲ့အတူလက်တွဲပြီးတော့လုပ်ကင်နေတယ်ဆိုတာပါ။ဒီကိစ္စကိုအမေရိကန်ကအလေးနက်ထားတယ်ဆိုတာအိုပက်ကိုအချက်ပြလိုက်တာပါ။
ကုန်စည်စီးဆင်းမှုပြတ်မသွားအောင်လဲသမ္မတဘိုင်ဒန်အစိုးရကလုပ်ကိုင်နေပါတယ်။ဒါပေမဲ့လည်းအမေရိကန်မှာဝယ်လိုအားနဲ့ရောင်းလိုအားတွေမမျှသေးတဲ့အတွက်အဖြေရှာဖို့လိုနေသေးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။ American Enterprise Institute အကြီးတန်းသုတေသီ Desmond Lushman ကအခုလိုသုံးသပ်ပါတယ်
။ The Federal Reserve's continuing to buy huge amounts of bonds that interest rates are
low. Don't know immediate that far. ဝေဒိုက်စာချုပ်တွေကိုဘူဘန်ကအများပြဝယ်ယူနေပါတယ်။အဲ့ဒီတော့တင်မှလည်းဆွေရကအကြီးမားဆုံးစီးပွားရေးနလန်ထူမဲ့အစီအစဉ်ကိုချမှတ်ဆောင်ရွက်ခဲ့ပါတယ်။အဒီလိုဆောင်ရွက်တာတွေကြောင့်ဈေးကွက်မှာငွေတွေအမြောက်များလဲပတ်ဖို့ရှိလာပေမဲ့လည်းကမ္ဘာကုန်ထုတ်လုပ်မှုကွင်းဆက်ပြတ်လတ်နေတဲ့အတွက်ဝယ်လိုအားနဲ့ရောင်းလိုအားမမျှဘူးဖြစ်လာပါတယ်
။ခုလိုကုန်စည်နှုန်းတွေကြီးမြင့်နေပေမဲ့လည်းစားသုံးသူတွေဘက်ကလာမယ့်အားလိုက်ရပွဲတော်ရာသီမှာတိလို့အခက်အခဲတွေကိုရှောင်လွှဲနိုင်လိမ့်မယ်လို့တော့သမ္မတဘိုင်ဒန်ကယုံကြည်နေတာဖြစ်ပါတယ်။
နားလောင်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့လူတုနဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်နိုဝင်ဘာလ18ရက်ကနေ24ရက်နေ့အထိကျင်းပပြုလုပ်တဲ့ကမ္ဘာပရိသေဝဆေးရင်ပါမှုသတိပြုလာစေရည်သက်တဲ့ဘက်မှာပူးပေါင်းပါဝင်လှူရှာရင်းပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူအများပုံမှုသိရှိသတိပြုလာအောင်ပူးပေါင်းပါဝင်လှူရှာဆောင်ရွက်ပေးလို့ရတဲ့အကြောင်းဒီသတင်းပတ်ရဲ့လူတုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
ဆေးရင်ပါမှုနဲ့ဆေးမတူမှုပြဿနာဟာမြန်မာနိုင်ငံတွင်းမှာသာမကကမ္ဘာတစ်ဝှမ်းမှာပါကြုံတွေ့ခံစားနေရတဲ့ပြဿနာတစ်ခုဖြစ်ပါတယ်။ဆေးရင်ပါမှုကြုံတွေ့နေရတဲ့ပရိအနုဇီဝဆေးဝါးတွေမှာဘယ်လိုဆေးဝါးအမျိုးအစားတွေပါဝင်ပါသလဲလို့မေးကြည့်တဲ့အခါဝိုင်းရင်သတင်းအက်ဒီတာတူဦးဖြစ်သူဒေါက်ထွေးစီမံကအခုလိုရှင်းပြပါပါတယ်
။ကျွန်တော်အနေနဲ့ပတ်ဝန်းကျင်ထဲမှာအနုဇီဝပိုးတွေအများကြီးရှိပါတယ်။အဲ့ဒီကောင်တွေကဒီတာမန်မျက်လုံးနဲ့မမြင်လို့မရဘူး။အနုတိမှန်ပြောင်းတို့အီလက်ထရောနစ်အနုတိမှန်ပြောင်းတို့နဲ့ကြည့်မှမြင်ရတဲ့အနုဇီဝပိုးတွေပါအဲ့ဒီပိုးတွေကတော့တဘက်တီးရီးယားပိုးတွေတဗိုင်းရပ်စ်ပိုးတွေသုံးဖန်ဂတ်စ်ပိုးတွေလေးကပါပိုးသို့မဟုတ်ပါရာဆိုက်ပိုးတွေဖြစ်ပါတယ်ဒီဆေးတွေဒီပိုးတွေကို ခန္ဓာကိုယ်ရဲ့ဝင်ရောက်လာလို့ရှိရင်ပြန်လဲတိုက်ထုတ်ဖို့အတွက်သူတို့ကိုဆန့်ကျင်တဲ့ဆေးတွေထွင်ထားပါတယ်အဲ့ဆေးတွေကိုပဋိအနုဇီဝဥသက်ဆေးတွေလို့ခေါ်တယ်ဘက်တီးရီးယားကိုတတ်တဲ့ဆေးကြတော့အန်တီဘိုင်ယိုတစ်လို့ခေါ်တယ်ဗိုင်းရပ်စ်ကိုတတ်တဲ့ဆေးကြတော့အန်တီဗိုင်းရပ်စ်လို့ခေါ်တယ်ဖန်ဂတ်ကိုတတ်တဲ့မိုးပိုးကိုတတ်တဲ့ဆေးကြတော့အန်တီဖန်ဂဲလို့ခေါ်တယ်ကပ်ပါပိုးပါရာဆိုက်တ်ကိုပတ်တတ်တဲ့ဆေးကြတော့အပိုးကြတော့အန်တီပါရာဆိုက်တ်ဆေးတွေလို့ခေါ်ပါတယ်ဒါကအလုံးချုံခေါ်လိုက်ရင်တော့အန်တီမိုက်ခရိုဗီယယ်လို့ခေါ်ပါတယ်ခင
်ဗျပဋိအနုဇီဝဆေးဝါးယဉ်ပေါင်းမှုတွေကိုဂိုင်းတွဲဖြည့်ရှင်းမှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက2015ခုနှစ်ကတည်းကစတင်ပြင်ဆင်ခဲ့တာဖြစ်ပြီးအခုလာမယ့်နိုဝင်ဘာ18ကနေ24ရက်နေ့အထိကိုကမ္ဘာပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရည်ရတဲ့ဘက်အဖြစ်သတ်မှတ်ဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကရှင်းပြပါတယ
်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒီ antimicrobial resistant ဟိုမာလာရောပေါ့အတူကော AMR ပေါ့နော်။ဒီပရိဇီဝပရိအနုဇီဝပိုးသဆေးများယဉ်ပါလာမှုပြဿနာကိုဖြေရှင်းဖို့လိုလာပြီဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့က2015ခုမနစ်မှာသူကခါတဲ့ဖော်ပြချက်တခုအဲ့ချရတဲ့ကမှာသူကငါ့ကိုပြဿနာကိုကင်ပြဖြေရှင်းရမယ့်ပြဿနာတစ်ခုသူတို့ကအဲ့ကမှာသုံးပြလိုက်တယ်။သုံးပြပြတဲ့ခါကျတော့လုံဆောင်စရာရှိတယ်ဆက်လုပ်တော့ပေါ့လေ။လုပ်တဲ့ခါကျတော့အခုဂျူတွေကိုဒါနဲ့ပတ်သက်ပြီးတော့ဒီလိုဒီဇီဝအနုပရိဇီဝသေဝနာနဲ့ပတ်သက်ပြီးတော့မက်သတင်းစကားတွေ message တွေသိရင်ပါလာမှုပြဿနာတွေဘာကြောင့်ဖြစ်တယ်ဆိုတဲ့ပြဿနာတွေအဲ့ဒီသတင်းစကားတွေကိုပေးဖို့အတွက်campaign တစ်ခုလုပ်မယ်ဆိုတော့ပြုပြခဲ့ပါတယ်အဲ့တော့2021 November ခုနပြောခဲ့တဲ့ November 18ကနေပြီးတော့24ရက်နေ့ကိုဒီကမ္ဘာပဋိအနုဇီဝကိုသက်ဆေးများယဉ်ပါလာမှု view ပြုမိလာစေရည်ရသပါလို့ခေါ်လိုက်ပါတယ်အဲ့တော့ဘလို့ဆောင်ဖို့နဲ့လုပ်ကြရဲဆိုတော့ခါကြတော့ဒီမူမိလာစေရည်ဖြန့်ဝေပါဆေးယဉ်ပါမှုကာကွယ်ပါ stress awareness prevent resistant ဆိုတဲ့ combo လေးကျင်းနဲ့ဒီကျင်းပရမယ်ဆိုပြီးတော့ရောအတ္တမရဲ့ပွင့်နေပြီးတော့ပုံပြခဲ့ပါတယ်အဲ့တော့ဒီအဲ့ဒီကာလမှာအဲ့ဒီရသလောက်အတွင်းမှာကျွန်တော်တို့ကเนาะဒီခုနပြောခဲ့တဲ့ဟိုပေးသက်တွေအားလုံးကဒီအကြောင်းတွေကိုသိရှိပြီးတော့เนาะလိုက်နာဆရာကြီးလိုက်နာဦးကျင်းဆရာကြီးရှောင်းကျင်းမယ်เนาะနောက်တစ်ခါဒီသတင်းစကားကိုလည်းသိရလေသိသွားအောင်သတင်းချက်ဝေပေးမယ်ဆိုတဲ့ဘောတိုင်းသဘောတရားပါပဲ
ပဋိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရဲ့တတပတ်မှာဂိုဘလူးလို့အမည်ရတဲ့အလှူရှောင်းမှုတစ်ခုအနေနဲ့လူတူတူယောက်ချင်းစီကပဲဖြစ်ဖြစ်အဖွဲ့အစည်းအနေနဲ့ပဲဖြစ်ဖြစ်လုပ်ငန်းခွင်အနေနဲ့ပဲဖြစ်ဖြစ်အပြာရောင်ဆင်မြန်းအသုံးပြုပြီးပဋိအနုဇီဝဆေးရင်ပါမှုပြဿနာကိုလူအများပုံမှုသတိပြုလာစေဖို့အတွက်ပူးပေါင်းပါဝင်လှုပ်ရှားဆောင်ရွက်ပေးလို့ရတယ်လို့ဒေါက်ထွေးစီမန်းကပြောပါရယ်နိုဝင်ဘာ18ကနေ24ရက်နေ့အထိကျင်းပပြုလုပ်မယ်ကမ္ဘာပရိအနုဇီဝဆေးရင်ပါမှုသတိပြုမိလာစေရည်ရတဲ့ဘက်မှပူပေါင်းပါဝင်လှုပ်ရှားရင်ပရိအနုဇီဝဆေးရင်ပါမှုပြဿနာကိုလူများပုံမှုသိရှိသတိပြုမိလာအောင်ပူပေါင်းပါဝင်ဆောင်ရွက်ပေးလို့ရတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်ဆိုပ
ါဒေါက်တာတန်ဇော်စီစဉ်တင်ဆက်တဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာကုဆက်ပြီးတော့ဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကိုတင်ပြပေးပါအောင်မယ်လက်ရှိမြန်မာနိုင်ငံရဲ့အကြအတဲကိုကြော်လွားလွန်မြောက်ပြီးဒီမိုကရေစီလမ်းကြောင်းကိုပြန်လည်တက်လှမ်းနိုင်ရေးမှာနိုင်ငံတကာရဲ့အခန့်အခန္ဓာကိုပြစ်ပယ်ထားလို့မရဘူးပြည်တွင်းလှုပ်ရှားမှုနဲ့အတူရှင်တွဲပေါင်းမှုလိုအပ်တယ်လို့အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကောလတန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်ကပြောပါတယ်အသေးစိတ်ကိုဒေါက်တာထွန်းမြင့်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဒေါက်တာထွန်းမြင့်ခင်ဗျာမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးထိတ်တရင်ဆိုင်မှုပြောင်းလဲကျော်လွှမ်းနိုင်ဖို့ဆိုပြီးတော့ဒေသအစည်းအဝေးမှာလည်းနိုင်ငံပုံကမှုတွေဖြစ်နေပါတယ်။တစ်ဖက်ကလည်းပဲနိုင်ငံတကာ PR ကလည်းပဲရှိနေပါတယ်။ဆိုတော့တချို့ကလည်းနိုင်ငံတကာ PR ကိုအားမရကြဘူး။နိုင်ငံတကာ PR ကဘာမှမထူရောက်နိုင်တော့ဘူးလို့စိတ်ပြက်လက်ပြက်ဖြစ်နေကြပါတယ်။နိုင်ငံတော်ဆက်ဆံရေးဘာမှခတ်တယောက်နေနဲ့နိုင်ငံတကာရဲ့ PR ဟာတကယ်ပဲအဆုံးမကြတဲ့အဆင့်ကိုရောက်သွားပါလားဆိုတာစပြီးတော့သုံးသပ်ပြပါခင်ဗျာ။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ခင်ဗျာဦးကျော်စံမရောက်ပါဘူးဒီအသုံးမကျတဲ့အခြေအနေတွေမရောက်ပါဘူးနောက်တစ်ခုကဒီနိုင်ငံသားရဲ့ PR ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဘလို့ PR မျိုးကိုကျွန်တော်တို့ကအခြေခံပြီးတော့ပြောရတယ်လဲဆိုတဲ့ပုံစံမှလည်းမူတည်ပါလိမ့်မယ်အဲဒီတော့ဒီလုံခြုံရေးကောင်စီကနေပြီးတော့ဥဆောင်ပြီးတော့စစ်ကောင်စီကိုလက်နက်ရ
young chabu ya to chechen pay like the global arms embargo lo kho de usa lo lut de solo shin yin lait thi yaw ma bo a lo ai usa ga khu thi de ga bwai ma ko thoro pyo nai ne sin thi myaw de de ani tha myo shi de naw de khu ga a da ne de byai na the be di sit kaunsi ye khaw saung ni mi da su ye naw lo shin thoro ne pat tet ni de si bwa ye di a long ko targeted sanction ti ja pi lo a che let ko mu ti pi lo thon ne di si bwa ye paisou phu myo ba ta kha be lite de solo shi yin da ga ဒီခီရောက်မှုကချက်ချင်းရောက်နိုင်ပါတယ်အဲ့ဒီအတွက်ကိုနိုင်ငံတကာမှာကိုစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်တာတွေကျွန်တော်တို့လုပ်နေတာတွေတွေ့ရတယ်သူဆင်လိုက်ဆင်လိုက်ပေါ့လေမပြေစုံနေဘူးနောက်တစ်ခုကမြန်မာစစ်တပ်ကိုခုရုရှားရောင်းနေရရှိတယ်တရုတ်ကရောင်းနေရရှိတယ်အစ်စရေးရောင်းနေရရှိတယ်အိန္ဒိယရောင်းနေရရှိတယ်လက်နက်တွေရောင်းနေရရှိတယ်အဲ့ဒါတွေအားလုံးရပ်တန်းကရပ်ရမယ်ဆိုတဲ့
တရုတ်တို့ရုရှားတို့အဲ့ဒီနှစ်နိုင်ငံကသူတို့ဖိအားပေးလို့ရပါမလားခင်ဗျာ international ကအဲ့လိုနှစ်နိုင်ငံပါလည်းနဲ့မရောနဲ့ဆိုတဲ့သဘောမျိုးပြောဖို့ဆိုတာဖြစ်နိုင်ပါမလားအထူးသဖြင့်ရုရှားဆိုရင်ဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမပြေလည်မှုဖြစ်နေတဲ့အချိန်မှာသူတို့တဲ့အခွင့်ကောင်းလို့ယူဆပြီးတော့ပို့ပြီးတော့လက်နဲ့ရောက်လာဖို့အချိန်မြင့်လာတယ်လို့တော့မှသုံးသပ်စရာဖြစ်နေတာပါအဲ့ဒါကဖြစ်နိုင်ပါမလား
ဟုတ်ကဲ့ပြုံးနေတော့ဖြစ်နိုင်ဖို့ကတော့နည်းနည်းဟိုမလွယ်ပါဘူးအာဒါပေမဲ့ဒီမင်းအောင်ရဲ့စစ်ကောင်စီကဆိုရလတည့်နေအနာသိမ့်ပြီးကလေးကပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုတပ်ဖြတ်နေတာတွေဖျက်ဆီးနေတာတွေနောက်တစ်ခုကလူခွင့်ရေးချမ်းဆိုင်ရာကိစ္စတွေချိုးဖောက်နေတာတွေနောက် crimes against humanity ဟလာဒီလူသားတွေရဲ့ဒီတိတ်ခါကိုစော်ကားတဲ့ဒီခွင့်ရေးဟိုတွေချိုးဖောက်မှုတွေလုပ်နေတာတွေနောက်ပြလို့ရှိရင် war crimes ဖြစ်နေတဲ့ကိစ္စတွေမှာဒီပုံစံမျိုးလုပ်နေတာတွေအကုန်လုံးကို data ရအချက်လိုက်ရဒီတက်ဆိုင်ရဒီတော်လိုင်းကောင်းဆောင်အဖွဲ့တွေကနေပြီးတော့နိုင်ငံတကာကောင်းဆောင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောမျက်မြင်ထင်ရှားဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင် report တွေတင်ပြီးတော့ရေးပြီးတော့လုပ်တယ်ဆိုလို့ရှိရင်ဒါတွေက UN Security Council ဆင့်ထိဆွေးနွေးလာရမယ်အချက်မျိုးတွေဖြစ်လာမယ်အဲ့တော့ဒီမေးခွန်းနဲ့ဒီအဖြေကိုကျွန်တော်တို့ချိန်ဆပြီးကျွန်တော်ပြောရမယ်ဆိုလို့ရှိရင်အပြည်ပြည်ဆိုင်ရာဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလသမဂ္ဂလိုဖွဲ့စည်းတွေရဲ့လုံနိုင်စွမ်းရှိတဲ့လုပ်ငန်းနဲ့လုံရက်တွေကိုကျွန်တော်တို့အနေနဲ့ဘယ်လိုချိန်ဆပြီးတော့ကျွန်တော်တို့သုံးတာမှာဖြစ်ပါတယ်ဥပမာဆူဒန်နိုင်ငံဒါဖောကိစ္စလည်းနောက်တစ်ခုကမ်ဘောဒီးယားဒီဂျီနိုဆိုက်ဖြစ်တာတွေခြေခံကြည့်ပြီးပြောလို့ရတယ်ကိုဆိုဘိုမှာဖြစ်တာတွေကြည့်ပြီးပြောလို့ရတယ်အဲ့ဒါတွေကိုကြည့်မယ်ဆိုရှင်အချိန်မနည်းဘူးယူခဲ့ရပါတယ်သူတို့ဒီလိုမျိုးနောက်ဆုံးအထိဖြစ်လာအောင်အဲ့တော့ခုလက်ရှိဒီတော်လိုင်းဆိုင်ရာအဖွဲ့အစည်းပေါင်းစုံတွေနဲ့သူတို့လုံနိုင်တာလုံတင်တာတွေအားလုံးကိုသူတို့လုံနေတာတွေ့ရတယ်ဒီထို့ပြန်ဒီ NUG လူခွင့်ဝင်ကြီးတို့အာတရားဝင်ကြီးတို့ဒါတွေသူတို့ဌာနဆိုင်ရာတွေလုံနေတာတွေ့ရတယ်အဲ့ဒါတွေကနေတော့မြိုင်ဆိုင်ပြီးတော့နိုင်ငံတကာသိလာအောင်ရှင်းအောင်ပြောပြနိုင်တယ်ဆိုလို့ရှင်ကပေါ့လာမယ်
အဲ့တော့နိုင်ငံတကာအသိုင်းအဝိုင်းမှာမြန်မာနိုင်ငံကိစ္စကိုအရေးတကြီးလုပ်ချင်တဲ့နိုင်ငံတွေအများကြီးရှိပေုံတော့လူမျိုးရေးကောင်စီမှာကြာတော့တရုတ်နဲ့ရုရှားတို့ကဗီဒီယိုအနာပိုင်ထားတယ်ဆိုတော့ဒီကိစ္စကဘလောက်အဟန္တာဖြစ်စေနိုင်မလဲဆိုတာလည်းပြောပါအောင
်ဒီတရုတ်နိုင်ငံတို့ရုရှားနိုင်ငံတို့ဆိုတာကဘယ်ပုံမှန်မူတည်ပြီးတော့ဒီကုလသမဂ္ဂလူမျိုးရေးကောင်စီမှာဗီဒီယိုပါဝါကိုသုံးလေးရှိတယ်လဲဆိုလို့ရှိရင်ကုလသမဂ္ဂဗြိတိန်ရဲ့အခန်း1အာဒီကန်2အကလော့စ7ကိုသူတို့ကြည့်ပြီးတော့ဆုံးဖြတ်လေရှိတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ဒီနိုင်ငံတနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်တဲ့ပုံစံမျိုးဘယ်နည်းနဲ့မှမလုပ်ရဘူး non interference policy သို့တော့အဲ့ဒီနိုင်ငံရဲ့အစိုးရတရားသူတော်လည်းကောင်းအဲ့ဒီနိုင်ငံရဲ့အစိုးရလို့ခေါ်တဲ့အဖွဲ့အစည်းတစ်ခုတည်းတော်လည်းကောင်းနိုင်ငံတကာရဲ့ဒီငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတိုက်ရိုက်တော်လည်းကောင်းလွယ်ဝပြီးတော့တော်လည်းကောင်းထိခိုက်လာနိုင်ရှိတယ်ဆိုလို့ရှိရင်တိုက်ရိုက်ဝင်ရောက်ပြီးတော့လှုပ်ဆောင်နိုင်တယ်ဆိုတော့ပြထားပါတယ်အဲ့တော့တရုတ်နဲ့ရုရှားကိုအဲ့လိုမျိုးမြန်မာနိုင်ငံမှာဖြစ်နေဆိုတာကိုသိတာအောင်ကအာဆီယံကိုရင်းကလည်းသိမှတ်ပြုထားတယ်မြန်မာနိုင်ငံရဲ့အရေးဟာအာဆီယံရဲ့အရေးဖြစ်တယ်ဆိုတာကိုသူတို့အချက်ကြီး၅ချက်နဲ့ဟိုမလာတဲ့ကထုတ်ထားတဲ့ဥစ္စာရှိအဲ့တော့ဒါတွေကိုခြုံကြည့်မယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တရုတ်နဲ့ရုရှားဟာသူတို့လှုပ်ချင်နိုင်လို့မရနိုင်ဘူးဆိုတာကိုကျွန်တော်သဘောပေါက်ရအောင
်အဲ့ဒီစင်တီမရောက်နိုင်ခင်မှာအခုအာဆီယံကိုဥတည်ပြီးတော့တာသူတို့ရဲ့ consensus ဆုံးဖြတ်ထားတဲ့မူငါကျဲအတိုင်းလိုက်နာဖို့မြန်မာနိုင်ငံမှာအတိုက်ခံနေတဲ့စစ်ကောင်စီကဆွေးနွေးဖို့စသဖြင့်နောက်ပြီးတော့အာဆီယံကကုစရလာရင်တင်းတင်းခံရတဲ့ဒေါင်ဆန်ဆူရီနဲ့တွေ့ဆုံခွင့်ပေးဖို့စတဲ့အဲ့ဒီလိုင်းကိုလည်းပဲတရုတ်တို့ရုရှားတို့က တွန်းပင်းနေကြတာတွေ့ရပါတယ်ထိတ်တန့်ထားပြီးတော့အထူးသဖြင့်တရုတ်ကဒါကိုပဲဦးစားပေးပြီးပြောနေကြတာရှိပါတယ်ဆိုတော့စောစောကဒေါက်တာထွန်းမြင့်ပြောတဲ့အစင်တီကုလသမဂ္ဂပြဋ္ဌာန်းချက်အတိုင်းအကုန်လုံးဒီလိုအေးမယူနိုင်တဲ့အချိန်မှာအခုလိုအာဆီယံကိုဥတည်ပြီးတော့ပြန်လဲသိမြရေးဆွေးနွေးဖို့ပြောနေတဲ့ကိစ္စကဘယ်လောက်အလားအလာရှိနိုင်မှာလဲ
အဲ့ဒါတော့တို့ဘယ်လိုပြောမလဲအကျော်ချတဲ့သဘောလောက်ပါပဲနိုင်ငံရေးအပြည့်အမြင့်ဆွဲချတဲ့သဘောလောက်လို့ကျွန်တော်တို့ကြည့်ရမှာဖြစ်တယ်ဘာလို့လဲဆိုလို့ရှိရင်တရုတ်နဲ့ရုရှားကအဲ့လိုမျိုးအာဆီယံရဲ့၅ချက်ကိုသဘောတူရယ်ဆိုတာကဆင်းပြောလို့ရှိရင်စစ်ကောင်စီဘက်ကတည်းမကောင်းပါဘူး။ဘာကြောင့်ပြောရသလဲဆိုရှင်အာဆီယံ၅ချက်ထဲမှာရှင်းရှင်းလေးပြောထားတာလည်းရှိရှိပါတယ်သူအချက်လိုက်ပြောထားတာရှိတယ်။အဲ့ဒီအချက်လိုက်တွေကခုမင်းအွန်လိုင်းကိုယ်တိုင်ချုပ်ဖောက်တဲ့အတွက်အာဆီယံရဲ့ summit ကိုလည်းတက်ခွင့်မပေးဘူး။ခုဒီအာဆီယံနဲ့တရုတ်နဲ့လုပ်မဲ့ summit ကိုလည်းတာဆီနေတဲ့ကိစ္စကိုလည်းအာဆီယံကရှင်းရှင်းလင်းလင်းပြောထားတယ်သူတို့လက်မခံနိုင်ဘူးဆိုတာပြောထားတယ်။အဲ့တော့တရုတ်ကဘယ်လိုကြည့်တာဟိုမြန်မာစစ်ကောင်စီဘက်ကိုနည်းနည်းလေးပြန်ပြီးတော့ရန်လာတဲ့ပုံစံရှိတယ်။အဲ့တော့တချုံပြောလို့ရှိရင်ဒါကအပြည်ဆိုင်ရာဒီဘျိုကရေစီတွေရဲ့အလုပ်ငန်းစဉ်လုပ်တဲ့အခါမှာဒါမျိုးစကားတွေကတွေ့ကြုံရတယ်ဒါမျိုး statement တွေကတွေ့ကြုံရတယ်ဆိုတဲ့လမ်းတွေပါပဲ။ဒီလမ်းတွေကိုကျွန်တော်တို့အနေနဲ့သိအားငယ်စရာလည်းမလိုဘူး။အားအားကြီးတက်စရာလည်းမလိုဘူး။ဘာလို့လဲဆိုလို့ရှိရင်နိုင်ငံတကာရဲ့လုပ်မယ်မလုပ်ဘူးဆိုတာပြည်တွင်းမှာရှိတဲ့အရှိန်အဟုန်ကဘလောက်ရှိကြလဲပုံမှန်မူတည်ပြီးတော့ပြည်တွင်းကရေချင်ကိုကြည့်ပြီးတော့ဆုံးဖြတ်တာလောက်ကြတာပြကားပြောကြတာဖြစ်တယ်။သို့တော့တခုတော့ရှိတယ်စည်ရရဝင်ပြီးတော့ရှင်းရမယ့်အခြေအနေကိုရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒါ chapter 7 intervention အဆင့်ကြီးရောက်လာပြီဆိုလို့ရှိရင်တော့ဒါအဖွဲ့အဖွဲ့တော်ကောင်ဥမာ NATO လို့ဖွင့်ပြရတော့ကောင်ဒါမှမဟုတ်လည်းနိုင်ငံတနိုင်ငံဥမာအဲ US လို့ဟာဆိုတော့ဝင်ပြီးတော့လုံးမဲ့လုပ်ငန်းတွေရှိ
အဲလောလောဆယ်မှာတော့အခု American နိုင်ငံရဲ့မြန်မာအရေးနဲ့ပတ်သက်ပြီးရည်တည်ချက်မြန်မာပြည်သူတော်တော်များများကအားမရကြပါဘူး။အဲ့ဒီအချိန်မှာမကြသည့်ခင်ဗျာဘယ်ရရှစ်လာပြီးတော့သူတို့ရဲ့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်။မြန်မာနိုင်ငံပြန်လည်သိမြဲကိစ္စနဲ့ပတ်သက်ပြီးဘာမှတစုံစမ်းမပြောတဲ့အတွက်ကြောင့်ဒါဟာမြန်မာနိုင်ငံအတွက်သူခရီးစဉ်ဟာအကျိုးမရှိတဲ့အပြင်သူတို့ကိုအစိမတ်ပြုကျင်တဲ့သဘောသာပို့ပြီးဆန်တယ်ဆိုပြီးတော့ဘဝင်မကျဖြစ်ကြပါတယ်။ဒီကိစ္စဒေါက်တာထွန်းမြင့်ဘယ်လိုသုံးသပ်လို့ပါလဲ
။သူခရီးစဉ်ကအမေရိကန်ဆိုရရဲ့ policy ကိုကိုစားပြုတဲ့လုပ်ငန်းကိုတော့လောက်တာမဟုတ်ပါဘူး။သူရဲ့ပုဂ္ဂလိကသူစင်တာနဲ့ former diplomat တွေနဲ့လှုပ်ချင်းဖြစ်တယ်ဆိုတာကိုသူကရှင်းထားတယ်။နိုင်ငံတိုင်းကသူရဲ့ interest သူစိတ်ဝင်စားမှုသူရဲ့လုံနိုင်တဲ့လုံရမယ့်ကိစ္စကိုအရင်ဆုံးဦးစားပေးလုပ်ပါပဲ။ဆိုတော့အဲ့လိုမျိုးလုံတာကဒါကျွန်တော်တို့တော်လိုင်းရေးလုပ်နေကြတဲ့ပြည်သူလူထုတွေအတွက်ဒါအကောင့်နဲ့သဘောဆောင်တယ်။သူတို့နဲ့ငြိမ်းမနေဘူး။လှုပ်ရှားရှိရဆက်ပြီးတော့လုပ်မယ်ဆိုတဲ့သဘောတရားပဲ။သို့တော်လည်းပဲခုနကကျွန်တော်မြင့်ပြီးတော့အမေရိကန်နိုင်ငံကြီးကချက်ချင်းကြီးပဲမြန်မာစစ်ကောင်စီနဲ့ဝင်ရှင်းတဲ့ပုံစံမျိုးချက်ချင်းကြီးတော့ကျွန်တော်တို့မျှော်လင့်လို့ရမှာမထင်ဘူးဒီဒီမိုကရေစီအင်အားတွေကိုအပေးတဲ့သဘောကြီးတက်ရောက်တယ်လို့တော့ကျွန်တော်တို့သုံးသပ်ကြည့်လို့ရပါတယ
်လာလူသွားပဲမစ္စတာဆာဇာကဝါရဲ့ခီးစဉ်ကနေသုံးသပ်ပြအောင
်ကျွန်တော်ကြည့်ရတာကတော့ second track diplomacy အဖွဲ့ဒီအနေနဲ့အမရစ်ချတ်ဆန် project ကြီးက knowing hisa ကိုကုလသမဂ္ဂထူထူတွင်းမှုချက်ကနေခန့်ပြီးတော့ဒီပန်နပတ်တော်တွေမှာ Richardson ထွက်သွားတယ်ဆိုတော့သူတို့ diplomat တွေအချင်းချင်း knowledge hazard တွေ Richardson နဲ့သူသိလိမ့်မယ်။ဘာလို့ဆိုတော့ Plutonium ကသူလောက်ခဲ့ဘူးလို့သူဖြစ်တယ်။နောက်တစ်ခုကဂျပန်မှာရှိနေတဲ့ဒီ Sasakawa တို့ရဲ့ဟို diplomatic connection အရလည်းကျွန်တော်အတိအကျမသိတော့ဘူး။မှန်းပြီးတော့ပဲကျွန်တော်သုံးသပ်ပြမယ်နေထိုင်မျိုးဖြစ်တယ်။မှားမှာဘလို့မှားရမလဲဆိုကျွန်တော် knowledge hazard ကိုခံပြီးတော့ Richardson သွားတယ်ပြီးလို့ရှိရင် Sasakawa ရောက်တယ်ပြီးလို့ရှိရင် Thai ဒုတိယဝန်ကြီးသွားတယ်။ Thai ဒုတိယဝန်ကြီးသွားပြီးတော့တရုတ်ကလည်းစစ်ကောင်စီဘက်ကိုဥတီပြီးတော့လှုပ်လှုပ်ဖွယ်ရတဲ့သူအာဂျင်နာတင်လာတဲ့ပုံစံမျိုးဖြစ်တယ်။အဲ့တော့အဲ့လိုမျိုးကြည့်ရဆိုလို့ရှိရင် Mr. Sasakawa တို့ Richardson တို့ Nolin Heja တို့ရဲ့ track က track to diplomacy ပုံစံမျိုးအဆင့်လောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့အဲ့တော့သူတို့လုတ်เสียရှိတယ်လုတ်တယ်ဆိုတော့လေမြန်မာနိုင်ငံရဲ့ပြဿနာဟာမအေးဘူးနိုင်ငံကရဲ့ပြဿနာတစ်ခုဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကနေပြီးတော့ဒါလက်ခံပြီးတော့လုပ်နေတယ်လို့အဲကျွန်တော်တို့မြင်ရမှာဖြစ်တယ်
အခုဒေါက်တာထွန်းမြင့်သုံးသပ်လာတဲ့ကလုံးချုံချင်းနိုင်ငံတကာရဲ့ PR ဟာလုံးဝအဆုံးမကြဘူးလို့ဆိုပြီးတော့ပြစ်ပယ်ထားစရာအကြောင်းမရှိဘူးဒါဟာလည်းပဲထိရောက်နိုင်တယ်လို့ပြောခြင်းဖြစ်ပါတယ်ဆိုတော့တစ်ချိန်တည်းမှာပဲပြည်တွင်းမှာလည်းပဲကြားရလည်းနဲ့ကင်ဆယ်ပြီးတော့တိုက်ခိုက်နေရတဲ့အင်အားစုလည်းရှိပါတယ်ဆိုတော့သူတို့ရဲ့အနေအထားကဘယ်လိုသုံးသပ်လို့ပါလဲဒီဟာဟာသိပြီးတော့ထိရောက်နိုင်သလားနိုင်ငံတကာနဲ့ဒါ side by side တွဲပြီးသွားမှလားသူတို့မျိုးနိုင်ငံတကာကိုပြစ်ပယ်ပြီးတော့လက်နက်ကင်ဒေါ်လာရင်းနဲ့ပဲလွှမ်းခြုံအနိုင်ယူရမယ်ဆိုတဲ့သုံးသပ်မှုကိုယူဆမှုကဘယ်လိုမြင်ပါလဲ
side by side သွားမှာဖြစ်ပါတယ်ပြည်တွင်းကအရှိန်မြင့်မှလာလျင်ပြည်ပကနေပြီးတော့သူတို့အရေးထားလာမှာဖြစ်တယ်ပြည်တွင်းမှာခုဖြစ်နေတဲ့ defensive wall လို့ပဲပြောပြောဟို guerrilla shit လို့ပဲပြောပြောပေါ့လေအဲ့ဒါတွေကအခရာကြပါတယ
်ဥ
ကြောစံသာအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့တပတ်အတွင်းအားကစားအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ဒီတပတ်အားကစားကဏ္ဍမှာတော့ Manchester United အသင်းကနှီးပြထုတ်ပယ်လိုက်တာနဲ့မနေ့အင်္ဂါနေ့ညကကစားသွားတဲ့ဥရောပ Champions League ဘောလုံးပွဲနောက်ဆုံးရလဒ်တွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မန်ချက်စတာ United အသင်းနဲ့နှီးပြဆိုးရှောင်းတော့လမ်းခွဲလိုက်ကြပါပြီWatford နဲ့ပွဲမှာ၄ဂိုးတစ်ဂိုးနဲ့ရှုံးပြီးတဲ့နောက် Man U အသင်းကဒါရိုက်တာဘုတ်အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူခဲ့ပြီးတော့ဆိုရှယ်ကိုနှီးပြဖြစ်ခါနေရက်စဲဖို့ဆုံးဖြတ်ခဲ့ကြပြီးတော့နှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြပါရယ် Man U အသင်းကတော့ဆိုရှယ်ဟာနှီးပြယာဒူးကနေနှုတ်ထွက်လိုက်တယ်ဆိုပြီးတော့ဒနင်္ဂနွေနေ့မှာကြီးညာပါရယ်ဆိုရှယ်ကတော့ယာဒူးကနေနှုတ်ထွက်လိုက်ပြီးပြီးချင်းမှာပဲ Man U ရုပ်သံနဲ့အင်တာဗျူးလုပ်ခဲ့ပြီးတော့သူ Man U နှီးပြဖြစ်လောက်ခဲ့တဲ့အချိန်တွေကိုအလွန်ပဲဂုဏ်ယူတယ်ဆိုပြီးတော့အဲ့ဒီအင်တာဗျူးမှာပြောကြခဲ့ပါတယ
် It's not for everyone and I've had the opportunity and I'm so honored and privileged to have been trusted to take the club forward and
I Man United ရာဒူးကလူတိုင်းအတွက်မဟုတ်သလိုလူတိုင်းရတာမဟုတ်ပါဘူးအသင်းတိုးတက်လာအောင်လုပ်ဖို့အတွက်ကျွန်တော်ကိုရေယုံကြည်ကြည်နဲ့အခွင့်အရေးပေးခဲ့တဲ့အတွက်ကျွန်တော်အနေနဲ့အလွန်ကိုပဲဂုဏ်ယူပြီးအထူးအခွင့်အရေးတရရတယ်လို့ခံစားရပါတယ်အသင်းကလည်းကျွန်တော်လာတော့ကထက်ပို့ပြီးတော့ကောင်းမွန်တဲ့အခြေအနေမှာရှိတယ်လို့ညွှန်လင်းပါတယ်
။မန်ယူအသင်းဘက်ကတော့လောလောဆယ်မှာဒီနေ့ဘောလုံးရာသီအကုန်ထိယာယီနီးပြတယောက်ကိုခန့်အပ်သွားမှာဖြစ်ပြီးတော့မန်ယူကစားသမားဟောင်းလည်းဖြစ်ပြင်သစ်နဲ့ PSG နီးပြဟောင်းဖြစ်တဲ့ Laurent Blanc ကိုခေါ်မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီမတိုင်ခင်လောလောဆယ်အချိန်တွင်းမှာတော့လက်ထောက်နီးပြ Carrick ကအသင်းကိုနီးပြဖြစ်ခေတ္တကိုင်းတွေသွားမှာပါGarry Garo social နီးပြရာထူးကနေနှုတ်ထွက်လာတဲ့အပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်ပြီးတော့ social ကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင် Man U အသင်းကောင်းဆောင် Harry Maguire ကလည်း social ထွက်ရတာဟာကစားသမားတွေမှာလည်းတာဝန်ရှိတယ်ဆိုပြီးတော့ပြောပါတယ်။ Man U အသင်းရဲ့မြို့ကန်ပြိုင်ဘက် Man City နီးပြ Guardiola ကတော့သူ့အနေနဲ့ social ကိုအားလုံးအဆင်ပြေပါစေလို့ဆုတောင်းတယ်ဆိုပြီးပြောလိုက်ပါတယ
်။ I wish him all the best.It was a pleasure to face him.
သူအားလုံးအဆင်ပြေပါစေလို့ကျွန်တော်ဆုတောင်းပါတယ်။သူနဲ့ရင်ဆိုင်ခဲ့ရတဲ့ပွဲတွေကတကယ်ကောင်းပါတယ်။သူကကျွန်တော်တို့ကိုပို့ပြီးတော့အနိုင်ရခဲ့ပါတယ်။ဒါပေမဲ့ကျွန်တော်သိသလိုသူလည်းသိတယ်ခင်ဗျားလည်းသိတယ်။ Man U လို Man City လို Nobby Liverpool Arsenal Tottenham Chelsea တို့လိုအသင်းကိုနှီးပြအဖြစ်ကင်ပြီးဆိုရင်နိုင်မှုလိုပါတယ်။နိုင်မှလည်းဖြစ်မယ်။ဒီလိုမှမဟုတ်ဘူးဆိုရင်တော့ပြဿနာတက်လိမ့်မယ်။ကျွန်တော်အခုဒီမှာဆက်ရှိနေတာကလည်းနိုင်လို့လေမဟုတ်ရင်တော့ကျွန်တော်လည်းသွားပြီပေါ့ကျွန်တော်အနေနဲ့ကတော့သူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပြီးဒီနေ့ကျွန်တော်တို့ပြန်တွေ့မယ်လို့လည်းမျှော်လင့်ပါတယ
်မန်ယူသင်းဟာဒီနေ့ဘောလုံးရာသီမှာပထမ5ပွဲကစားတဲ့အချိန်မှာ4ပွဲနိုင်တပွဲတည်း73မှတ်နဲ့ Chelsea နဲ့အတူဇယားထိတ်မှရှိခဲ့ပေမဲ့နောက်ပိုင်း9ပွဲမှာတော့မန်ယူသင်းဟာတပွဲပဲနိုင်ပြီးတော့တပွဲတည်း5ပွဲရှုံးတာကြောင့်ဇယားထိတ်က Chelsea နဲ့12မှတ်ပြတ်ပြီးတော့18မှတ်နဲ့အဆင့်10ကိုကျသွားခဲ့ပါတယ်မန်ယူသင်းဟာပြီးခဲ့တဲ့နှစ်ကလည်း Premier League နဲ့ Europa League မှာဒုတိယရခဲ့ပြီးတော့ဒီနေ့ဘောလုံးရာသီမှာတော့ Portuguese တိုက်စစ်မှု Cristiano Ronaldo ပြင်သစ်နောက်ခံလူ Varane နဲ့ England တောင်ပံကစားသမား Sancho တို့ကိုခေါ်ယူအားဖြည့်ခဲ့တာကြောင့်ဘောလုံးဝေဖန်သူတွေကြွမ်းကျင်သူတွေနဲ့အကဲခတ်တွေကမန်ယူသင်းကိုဒီနေ့မှာအတော်လေးမျှော်လင့်ထားခဲ့ကြတာပါ
It's a very sad day.I think the manager
ဆိုရှယ်ထွက်လာရတဲ့အပေါ်မှာမန်ယူပရိသတ်တွေကြားမှာလဲသဘောထားတွေကအမျိုးမျိုးဖြစ်နေပြီးတော့စိတ်မကောင်းတဲ့သူတွေရှိသလိုတချို့ကလည်းဒါကမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ပြောတာတွေရှိနေပါတယ်လောလောဆယ်မှာတော့မန်ယူနီးပြနေရာအတွက် Real နီးပြဟောင်းဇီဒန်းလက်ရှိ PSG နီးပြ Pochettino လက်စတာနီးပြ Brendan Rodgers နဲ့ Ajax နီးပြ Erik ten Hag တို့သတင်းတွေထွက်နေပါတယ်ဒါမဲ့ဇီဒန်ကဘာသာစကားအခက်ခဲနဲ့သူကိုယ်တိုင်လည်းပြင်သစ်လိုက်ရွေးစဉ်အသင်းနဲ့ PSG အသင်းကိုနှီးပြလုပ်ဖို့ပူဆန္ဒရှိနေပုံရသလိုအေဂျင့်နှီးပြ Erik ten Hag ကလည်းဘာသာစကားအခက်ခဲရှိနေပြန်တယ်လို့သတင်းတွေကဖော်ပြနေပါတယ်။ဒါကြောင့်အဖြစ်နိုင်ဆုံးကတော့ Premier League အထွေထွေရှိပြီးသား Pochettino နဲ့ Brendan Rodgers တို့ပဲဖြစ်ပါတယ်။ဒါမဲ့သူတို့ကလည်းလက်ရှိမှာ PSG နဲ့ Leicester နှီးပြတွေဖြစ်နေတဲ့အတွက်အခြေအနေတွေကထင်သလောက်တော့လွယ်ကူတဲ့အနေအထားမဟုတ်ဘူးလို့ပဲသုံးသပ်မှာဖြစ်ပါတယ်ဒီထဲမှာ PSG နီးပြပိုချက်တီနိုကတော့ရေပန်းစားဆုံးဖြစ်နေပြီးသူရောက်လာမလားဒါမှမဟုတ်ဘသူရောက်လာမလဲဆိုတာကတော့ကမ္ဘာတစ်ဝန်းကဘောလုံးဝါသနာရှင်တွေအားလုံးကစိတ်ဝင်စားစွာနဲ့ဆုံးချီနေကြပါတယ်ခင်ဗျာ
အချိန်ထဲမှာပဲ Manchester United အသင်းဟာ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်ကိုတက်သွားပြီဖြစ်ပါတယ်မန်ယူအသင်းဟာအင်္ဂါနေ့ကကစားခဲ့တဲ့ဥရောပ Champions League ပွဲစဉ်မှာ ဖီလာရီယောကိုစပိန်မှာငကူကူမရှိနဲ့နိုင်လိုက်ပါတယ်။မန်ယူအတွက်ဂိုးတွေကတော့ဒုတိယပိုင်း88မိနစ်နဲ့မိနစ်90မှာရိုနာလ်ဒိုနဲ့ဂျေဒင်ဆန်ချိုတို့ကသွင်းပေးခဲ့တာပါ။ဒါကြောင့်မန်ယူသင်းဟာ၅ပွဲပြီးမှ10မှတ်ရပြီးတော့ရုံးထွက်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။အုပ်စု F ကတခြားပွဲစဉ်မှာတော့ Young Boys နဲ့ Atlanta တို့3ဂိုးစီတည်ကြသွားပါတယ်။အုပ်စု E မှာတော့ Bayern က Dynamo Kiev ကို Ukraine မှာ2ဂိုးတကူနဲ့နိုင်လိုက်ပြီးတော့ Barcelona ကတော့အင်ကွင်းမှာ Benfica ကိုဂိုးမရှိတည်ကြသွားတဲ့အတွက် Barcelona အသင်းရှုံးထွက်စဉ်ကိုတက်ဖို့မရေမရာဖြစ်လာနေပါတယ်။လောလောဆယ်မှာဘိုင်ယန်က15မှတ်ဘာစလိုနာက9မှတ်ဘန်ဖီကာက9မှတ်နဲ့ KF ကတမတ်ရထားပါတယ်။ဒါပေမဲ့နောက်ဆုံးပွဲစဉ်မှာဘာစလိုနာဟာဂျာမန်မြေမှာသွားပြီးတော့ဘိုင်ယန်မြူနစ်နဲ့ကစားမှာဖြစ်တာကြောင့်ဒီပွဲကပွဲချက်ဖြစ်နေပြီးတော့ဘန်ဖီကာကတော့အင်ကွင်းမှာ KF နဲ့ကစားမှာဖြစ်လို့ဘန်ဖီကာကနောက်တစ်ဆင့်တက်ဖို့ပို့ပြီးတော့အလားအလာကောင်းနေတယ်လို့ပြောရမှာပါ။ဒါမဲ့လည်းဘာစလိုနာနီးပြားတဲ့ရှာဗီကတော့သူ့အသင်းအနေနဲ့ဘိုင်မြူနစ်ကိုနိုင်အောင်ခံနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Bueno, sinceramente lo que me da más optimismo es ver al equipo jugar.
ယူသားဆုံးပြောရရင်ကျွန်တော်ဘာကြောင့်အကောင်းဆုံးကိုမျှော်လင့်ထားသလဲဆိုတော့အသင်းအခုလိုကစားနေတာကိုတွေ့ရလို့ပါ။ကျွန်တော်တို့အနေနဲ့ဘယ်အသင်းနဲ့မဆိုပြိုင်နိုင်တယ်လို့ထင်ပါတယ်။ကျွန်တော်ဒီနေ့တွေ့ခဲ့ရသလိုမျိုးဆိုရင်ကျွန်တော်တို့အနေနဲ့မြူနစ်ကိုသွားပြီးတော့အနိုင်ရဖို့စဉ်းစားနိုင်ပါတယ်။ဘာမှမဖြစ်နိုင်ကြတော့မရှိပါဘူးကျွန်တော်တို့ကိုဘာသာကိုအားကိုးရမှာပါအဲ့ဒါအပြင်ဘိုင်ယန်ဘက်မှာလည်းကစားသမားတွေကကိုဗစ်ကန့်သတ်ချက်တွေကြောင့်မပါနိုင်တာတွေလည်းရှိပါတယ်ဒါကကျွန်တော်တို့အတွက်ကောင်းတဲ့အချက်ပါဒါပေမဲ့ကျွန်တော်တို့ကိုကိုကိုပဲစဉ်းစားဖို့လိုပြီးတော့အခုကစားသလိုမျိုးဆိုရင်နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်နိုင်ခြင်းရှိတယ်လို့ဘာစလိုနာနီးပြရှာဗီကပြောသွားတာပါမနေ့ကဂျန်နဲ့ပွဲစဉ်ဒီမှာတော့အုပ်စုဂျီကလီလီကဆော့စ်ဘတ်ကိုတကူကူမရှိနဲ့နိုင်ပြီးဆဗီလ်ကဝော့ဖ်ဘတ်ကိုငကူကူမရှိနဲ့နိုင်ပါတယ်။အုပ်စု H မှာတော့လက်ရှိချန်ပီယံချယ်ဆီကယူဗန်တက်စ်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးမောင်မိုနဲ့ဇနက်စိန့်ပီတာစဘတ်တို့တကူစီတည်ကြသွားခဲ့ပါတယ်။ဒီနေ့ကျမှတော့အုပ်စု A B C D ကပွဲတွေကိုကစားကြမှာဖြစ်ပြီးတော့အိမ်မှာတော့ Man City နဲ့ PSG, Atletico နဲ့ AC Milan, Liverpool နဲ့ Porto တို့ပွဲတွေကတော့ဘောလုံးပရိသတ်တွေအကြိုက်တွေ့မဲ့ပွဲစဉ်တွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ခဲ့ကြရတာပါခင်ဗျာဗီယိုအမေရိကန်တန်ကနေပို့ထုတ်နေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါအောင်မယ်ခင်ဗျာ
ကုလသမဂ္ဂမှာမြန်မာနိုင်ငံကိုဘယ်သူကကိုစားပြုမယ်ဆိုတာဆုံးဖြတ်မဲ့ကုလသမဂ္ဂကော်မတီအစည်းအဝေးကိုဒီဇင်ဘာလ1ရက်နေ့မှာလုပ်မယ်လို့ကုလသမဂ္ဂအထူးဌာနညီလာခံတဘာပတိရဲ့ပြောခွင့်ရက VOE ကိုပြောပါတယ်ကုလသမဂ္ဂမှာနိုင်ငံကိုစားပြုခွင့်အပြိုင်တင်သွင်းထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ရဲ့ကိုစားပြုမှုဆိုင်ရာနဲ့ပတ်သက်ပြီးအဖွဲ့ဝင်9နိုင်ငံပါ Credential Committee မှာဆွေးနွေးဆုံးဖြတ်ကြမှာပါလက်ရှိအားဖြင့်တော့ဆင်နာသိမှုကိုဆန့်ကျင်ပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့တမ္မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဖြစ်ဆက်ရှိနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမ္ဘာ့ကထပြုကျင်းပပုတ်စီစဉ်ထားတဲ့ဒီမိုကရေစီထိပ်သီးအစည်းအဝေးအတွက်သူတို့ကိုမဖိတ်ဘဲခြံထားတဲ့ပေါ်တရုတ်နဲ့ရုရှားတို့ကဒီကနေ့အပြင်းထန်တုံ့ပြန်လိုက်ကြပါတယ်။ဒီအစည်းအဝေးတဲ့ထိုင်ဝမ်ကိုဖိတ်ထားတဲ့ပေါ်တရုတ်ကအမျက်ထွက်ပြီးရုရှားကတော့ဒီအစည်းအဝေးကိုသွေးခွဲတဲ့လိုရဖြစ်တစိကပ်ပြောဆိုပါတယ်။အကူအညီပေးဖွဲ့တွေကဝေဖန်နေတဲ့ဂျာကပဲရိုညာဒုက္ခသည်တွေကိုဝေးလံခေါင်ဖျားရေလွှမ်းမှုနိုင်တဲ့ကျွန်းကိုပို့နေတာပြန်ဆတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါစပြီးကူးစက်ခဲ့ကြတဲ့ကဆိုရင်တရက်အတွင်းကူးစက်သူအရေအတွက်စံချိန်တင်မှတ်ပြခဲ့ပြီးဒေါ်တာကိုဗစ်မျိုးကွဲကြောင့်ကူးစက်သူပိုတိုးလာနေတယ်လို့တောင်ကိုရီးယားကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ခင်ဗျာ
။ဒီကနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုကုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ္မာဖြစ်ပါတယ်စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နာတာနက်ရှဝန်ခဲလီနဲ့ PJ အဲလီယော့တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာဗီယိုအမေရိကန်တန်ရဲ့ဗိုလ်ထုနဲ့အစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဗီယိုကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမြန်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.